Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်သားရှင်များရှင် VOA American အသံရ2022ခုနှစ်ဒီဇင်ဘာလ15ရက်ကြာပတင်းနေ့မနက်ပိုင်း6:00နာရီ9:00နာရီအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းသုံးမီတာ30နဲ့49နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။ကျမနင်္ဂပါဒီကနေ့မနက်ဖက်အစီအစဉ်တွေတာဝန်ယူတင်ဆက်တော်မှာပါ
။မင်္ဂလာပါရှင်ကျမခင်ရတပါဒီမနက်ခင်းတင်ဆက်တွေကိုကိုညဝင်းအောင်နဲ့အတူပြောပြပေးမှာပါ။ဥရောပပါလီမန်ကနေချိမဲ့တဲ့ Sakharov လူခွင့်ရေးဆုကိုယူကရိန်းပြည်သူတွေကိုပေးရလိုက်ပါပြီ။ဗုဒ္ဓဟူးနေ့ကချင်းပါတဲ့ကမ္ဘာဖလားအကျိုးဘိုးလူပွဲမှာပြင်သစ်ကမော်ရိုကိုကို2ဂိုးကိုမရှိနဲ့နိုင်ပြီးတော့ဘိုးလူပွဲတက်သွားပါပြီ။တရုတ်နိုင်ငံမှာကိုဗစ်ကူးစက်မှုတွေတိုးတာဟာကန့်သက်ချက်တွေလျှော့တာကြောင့်မဟုတ်ဘူးလို့ WHO ကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါနန်းလောင်ရင
်။ကောင်းပါပြီရှင်။ထိုင်းနိုင်ငံကတစဉ်မြန်မာနိုင်ငံနဲ့တရားမဝင်ဝင်ရောက်ဖို့ကြိုးစားတဲ့တရုတ်နိုင်ငံသား16ယောက်ကိုထိုင်းအာဏာပိုင်တွေကဖမ်းမိတဲ့တဲ့ရင်ကိုလည်းကြားမှာပါ
။ယင်းနှစ်ပြည်နယ်အခြားတရုတ်နိုင်ငံသား3ဦးကိုလည်းလက်ရဖမ်းဆီးမိပါတယ်။အဲ့ဒီတရုတ်3ယောက်ကိုအခုညီပေးခဲ့တဲ့ထိုင်းလူမောင်ခိုကူကိုင်
းအပြည့်အစုံကတော့မကြခင်ကြားဖို့ရှိပါတယ်။ဒါအပြင်အရွယ်ရောက်လာနေကြပြီဖြစ်တဲ့ Generation Z လို့ခေါ်တဲ့မျိုးဆက်တွေအကြောင်းတစ်စိတ်တစ်ဆောင်ရှုစားနားဆင်ရမှာဖြစ်တယ်လို့ကုလသမဂ္ဂရဲ့ညီမချက်တစ်ခုဖြစ်တဲ့တောက်တုံးရင်နဲ့မိလာစနစ်ကောင်းမွန်စွာရရှိရေးကြိုးပမ်းမှုအခြေအနေနဲ့ဗီဇရုပ်ပြုပြင်နေတဲ့သူတည်တနာပြုစမ်းသပ်ကုသခံခဲ့တဲ့သွေးကင်ဆာကလေးတယောက်အကြောင်းကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝမှာတော့လူတို့နဲ့ဂျမားရဲ့ဥချောဆန္ဒရဲ့မြမအရေးသုံးသက်ချက်နဲ့အာကစားကဏ္ဍတွေကိုထုတ်လွှင့်တော့ဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တဲရောက်သတင်းတွေကိုဒေါက်ဖင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ပြောပြပေးပါရှင်။
ဖောက်ခွဲပစ္စည်းပါအဝေးထိန်း drone 73ခုကိုယူကရိန်းလေကြောင်းရန်ကာကွယ်ရေးစနစ်နဲ့ဂျာဖြတ်ပစ်ချခဲ့ပြီးတော့ရုရှားရဲ့တိုက်ခိုက်မှုကိုဟန်တားနိုင်ခဲ့ပေမယ့်အပျက်စီးတွေအပိုင်းစာတွေကြောင့်အဆောက်အဦ5ခုထိခိုက်ပျက်စီးရတယ်လို့ယူကရိန်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ခိုက်မှုကြောင့် Kiev မြို့လေကောင်ရပ်ကွက်မှာပောက်ကွဲမှုဖြစ်ပွားခဲ့ကြောင်းနဲ့အသေးပြောက်တော့မရှိဘူးလို့လည်းမြို့တော်ဝင်ကပြောပါတယ်။ယူကရိန်းကာကွယ်ရေးဝန်ကြီးဌာနကလည်း Kiev မြို့ဟာရုရှားရဲ့ drone ယာဉ်တွေနဲ့ထပ်ပြီးတော့ပစ်ခတ်တာခံရတယ်လို့တက်တမ်းမှာရေးပါတယ်။ရုရှားတပ်တွေဟာ rocket တွေဒုံးကြီးတွေအမြောက်တွေပြန် drone တွေနဲ့ပါတိုက်ခိုက်နေတာဖြစ်ပါတယ်။သူတို့ကအောက်တိုဘာကစပြီးတော့ရက်စစ်ဒဏ်ရာပေးဆဲုံနဲ့လူသုံးပစ္စည်းနဲ့ရေဖြန့်ပြူးတဲ့နေရာတွေကိုပြင်းထန်တိုက်ခိုက်ပြီးတော့ယူကရိန်းပြည်သူတွေပြင်းထန်တဲ့ဆောင်းရာသီဒဏ်မခံနိုင်အောင်တက်လုပ်နေတာလည်းဖြစ်ပါတယ်။ရုရှားကဒီဇင်ဘာ5ရက်က drone 60 90လောက်ပစ်ခတ်ခဲ့တာကိုယူကရိန်းဘက်ကပစ်ချနိုင်ခဲ့ပေမယ့်ဂူဒက်ပိုအဆင့်မြင့်တဲ့ဝင်ဟင်ကာကွယ်စနစ်တွေအနောက်နိုင်ငံမဟာမိတ်တွေစီကရဖို့အတွက်ယူကရိန်းကအရေးကြီးတောင်းခံပါတယ်။ယူကရိန်းကိုအဆင့်မြင့် Patriot ဒုံးခွင်ဒုံးပေးဖို့စီစဉ်ထားတယ်လို့ American တာဝန်ရှိသူတွေကအင်္ဂါနေ့မှာပြောပါတယ်။ညဟာရုရှားရဲ့ယူကရိန်းကိုဆင်လာကြဆင်နွှဲနေတဲ့စစ်ပွဲတွင်ယူကရိန်းဆိုတော့ကိုအနောက်နိုင်ငံတွေကပေးရတဲ့အမြေပြင်ကနေဝင်းပြစ်မစိုင်းဒုံးတွေထဲမှာအဆင့်အမြင့်ဆုံးဖြစ်ပါတယ်။ယူကရိန်းစစ်ပွဲတွင်ရုရှားတုံးနေတဲ့ drone တွေကိုထုတ်လုပ်ပေးနေတဲ့အီရန်ကိုဥရောပသမဂ္ဂကဒီသတင်းပတ်တည်းမှာပဲတန်ခတ်မှုတွေတိုးမြင့်ချမှတ်ခဲ့ပါတယ်
။ဥရောပပါလီမန်ကချီးမြှင့်တဲ့ Sakharov လူအခွင့်အရေးဆုကိုရုရှားရဲ့ကျူးကျော်စစ်မှာရဲရင်ရင်ဆိုင်နေကြတဲ့သူတွေအဖြစ်ယူကရိန်းပြည်သူတွေကိုပေးအပ်လိုက်ပါတယ်။ကိုယ်စလေတွေကဗုဒ္ဓနေ့အခမ်းအနားမှာတက်ရောက်လက်ခံယူခဲ့ကြပါတယ
် This year we meet to honor our 2022
ဒီနှစ်အတွက်တော့ရဲရင်တဲ့ယူကရိန်းပြည်သူတွေကိုကူစားပြုတဲ့သမရရွေးကောက်ခံကိုယ်စလေတွေနဲ့လူမှုအခြေပြုအဖွဲ့အစည်းတွေကို2022 Sakharov ဆုချီးမြှင့်ဖို့ကျမတို့အခုလိုစုံစည်းကြတာဖြစ်ပါတယ်ယူကရိန်းပြည်သူတွေအခုဒီစဉ်းစားခံတိုက်ပွဲဝင်နေကြသလိုလွတ်လပ်မှုနဲ့ဥရောပစံတန်ဖိုးတွေအတွက်လည်းပေးဆပ်မှုပေါင်းများစွာလှုပ်ခဲကြပါတယ်လို့ဥရောပပါလီမန်ဥက္ကဋ္ဌရိုဘတ်တာမက်ဆိုလာကပြင်သစ်နိုင်ငံစတာဘိုမျိုးကဗုဒ္ဓနေ့ဆုပေးပွဲမှာပြောကြားသွားတာပါ။ကိုယ့်ပြည်သူတွေအပေါ်လူအခွင့်အရေးလေးစားမှုမရှိတဲ့နိုင်ငံတစ်နိုင်ငံဟာအိန္ဒိယနိုင်ငံတွေအပေါ်မှာလည်းလေးစားမှမဟုတ်ဘူးဆိုတဲ့ကွယ်လွန်သူဆိုဗီယက်ယူနီယံယူဗဗေဒပညာရှင်အန်ဒရေးဆာကာရော့ဖ်ရဲ့ပြောကြားချက်ကိုကိုးကားပြီးသူမကပြောပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကဗီဒီယိုအနေနဲ့တဆင့်မိခွန်းပြောရမှာရုရှားရဲ့အကြမ်းဖက်စစ်ပွဲရဲ့ရည်ရွယ်ချက်ကတော့ယူကရိန်းရဲ့ဥရောပရဲ့လွတ်လပ်မှုတွေကိုပိတ်ပင်တားဆီးဖို့ဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်ဆာကာရော့ဖ်ဆုကိုချီးမြှင့်ပေးတဲ့ဥရောပပါလီမန်ကိုလည်းကျေးဇူးတင်ကြောင်းသူကပြောပါတယ်။ဒီဆာကာရော့ဖ်ဆုအတွက်စုချင်းငွေအဖြစ်အမေရိကန်ဒေါ်လာ5,300ကျော်ရရှိမှာဖြစ်ပါတယ်။ဥရောပရဲ့အမြင့်ဆုံးလူအခွင့်အရေးဆုကိုတချိန်ကဆိုဗီယက်ယူနီယံမှာလူအခွင့်အရေးအတွက်လှုပ်ရှားခဲ့တဲ့ပညာရှင်အန်ဒရီဆာကာရော့ဖ်ကိုဂုဏ်ပြုတဲ့အနေနဲ့ဥရောပပါလီမန်က1988ကစလို့ချီးမြှင့်လာတာဖြစ်ပါတယ်ခင်ဗျာ
။အီရန်မှာအစိုးရဆန့်ကျင်ဆန္ဒပြမှုတွေကိုထိန်းချုပ်နိုင်အောင်ကြိုးစားတဲ့အနေနဲ့ဆန္ဒပြသူနာတာဇင်လောက်ကို ချိုးပေးပြီးကွက်မြေဖို့အတွက်လုပ်နေတဲ့အထက်မှာ rap assurer တွေဆဲဝင်းနဲ့ဘောလုံးသမားတွေပါပါနေတယ်လို့လူခွင့်ရေးဖော်တွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကအသက်23နှစ်ပဲရှိသေးတဲ့လူငယ်နှစ်ဦးဖြစ်တဲ့ Motion Shakari နဲ့ Majidriza Ranavap တို့ကိုဆန္ဒပြမှုနဲ့ပထမဆုံးချိုးပေးကွက်မြေခဲ့တဲ့အတွက်လူလူကဒေါသထွက်ခဲ့ကြတာပါ။အထူးသဖြင့် Ranavap ကိုထောင်ထဲမှာမဟုတ်ဘဲနဲ့လူမြင်ကွင်းမှာ crane ကားပေါ်မှာချိုးပေးကွက်မြေခဲ့တာဖြစ်ပါတယ်။ဒီလိုကြိုးပိတ်ကွမျက်မှုအတွက်နိုင်ငံတကာကပြင်းပြင်းထန်ထန်အရေးမြွေနောက်ထပ်ဆက်ဖြစ်လာနိုင်သေးတယ်လို့လည်းနိုဝင်ချေဆိုင်အီရန်လူခွင့်ရေးဖွဲ့အကြီးကဲမာမုတ်အာမီမော်ဂရဒမ်ကသတိပေးပါတယ်။အလားတူပြည်ထောင်စီရင်ခံထားရသူကဒရာစင်ကျော်ရှိနေတာပါ။အခုလိုကြိုးပိတ်ကွမျက်မှုကလည်းလူလူကြားအကြောက်တရားတွေပြန့်သွားပြီးတော့တနိုင်ငံလုံးတိုင်းတန်နဲ့ဆန္ဒပြမှုတွေမပေါ်အောင်အီရန်ခေါင်းဆောင်တွေကလုပ်နေတာလို့လည်းသူကပြောပါတယ်။အီရန်မှာမွတ်စလင်ထုံးစံအမျိုးသမီးတွေခေါင်းစည်းကွာချုံရမယ်စီကံကိုတိတိကျကျမလိုက်နိုင်ဘူးဆိုပြီးကတ်အမျိုးသမီးမာရှယ်အာမီနီကိုဘာသာရေးရဲတွေကဖမ်းထားစဉ်တေဆုံးကြရတာနဲ့ပတ်သက်ပြီးတော့ဆန္ဒပြမှုတွေနိုင်ငံတလွားပြန့်သွားတာဟာအီရန်ခေါင်းဆောင်တွေတက်1989အီရန်တော်လှန်ရေးကာလနောက်ပိုင်းအထူးမှဆုံးစိန်ခေါ်မှုတစ်ရက်လည်းဖြစ်ခဲ့တာပါ
အာဖဂန်နစ္စတန်နိုင်ငံမှာကုမှုအင်တော်ရေးဖောက်ပြန်မှုစတဲ့လူကျင်ဝတ်ဖောက်ပြန်တဲ့ရာဇဝတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆူဆဲချက်တွေနဲ့အမျိုးသမီး2ဦးအပါအဝင်လူ29ဦးကိုတာလီဘန်အာဏာပိုင်တွေကတောင်ပိုင်းဟယ်မန်နဲ့ဇဘူးပြည်နယ်တွေမှာလူမှုရှေ့မှောက်ကျိန်းတန်းအသီးသီးပေးခဲ့ပါတယ်။အမျိုးသားအယောက်20ကိုလက်စကာခါမြို့အာကစားရုံမှာကြာဖို့နဲ့ရိုက်ဒဏ်ပေးခဲ့တာလို့ပြည်နယ်အစိုးရပြောခွင့်ရရီယတ်စ်ကပြောပါတယ်။တာလီဘန်တောင်ဝန်ရှိသူတွေပါလာဤကောင်းဆောင်နေတဲ့လူစုလူဝေးရှေ့မှာလူတယောက်စီကို35ချက်ကနေအချက်40ချာရိုက်ခဲ့တာလို့ဆိုပါတယ်။ဂျိန်နန်တင်တဲ့ထဲကတချို့ကိုတော့နောက်ထပ်ထောင်နှံအပြစ်ပေးခဲ့တာပါ။အမျိုးသား5ဦးနဲ့အမျိုးသမီး2ဦးကိုတော့အင်းအောင်ရေးဖောက်ပြန်မှုဓမြမှုနဲ့အခြားရာဇဝတ်မှုတွေအတွက်ဂျိန်နန်ပေးခဲ့တာလို့ဒီတာလီဘန်တွေထိန်းချုပ်တဲ့သတင်းဌာနကရေးပါတယ်။ပြီးခဲ့တဲ့သတင်းမှတ်တွေအတွင်းပြည်내အတော်များများမှာလူပြစ်ချက်နေတဲ့ဘောလုံးကင်းတွေထဲဒါစင်နဲ့ချီတဲ့အမျိုးသားအမျိုးသမီးတွေကိုအစ္စလာမ်ဘာသာရေးဥပဒေကိုချိုးဖောက်တဲ့ရာဇဝတ်မှုအဖြစ်လူထုရှေ့မှောက်မှာရိုက်ပြပြီးကျိန်းတန်တွေပေးခဲ့တာပါ။အစ္စလာမ်ဥပဒေကိုမလေးစားလို့အခုလိုအပြစ်ပေးရဆိုတာမဟုတ်မှန်ကြောင်းတာလီဘန်ပြောခွင့်ရမူဂျာဟစ်ကညင်းဆိုပါတယ်ခင်ဗျာ။
VOA American အသံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဘက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အသံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အရှိတောင်အရှနိုင်ငံများတင်အာဆီယံနဲ့ EU ဥရောပတမဂါတို့ရဲ့ပထမဆုံးထိပ်သီးအစည်းအဝေးကိုဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာမနေ့ကဗုဒ္ဓဟူးနေ့မှာစတင်ကျင်းပပါတယ်။ဒေသနှစ်ခုကြားပုံမနှဆိုင်နဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ပိုပြီးခိုင်မာတဲ့ဆက်ဆံရေးတွေကိုဆွေးနွေးကြတဲ့အပြင်ဒီရုရှားနဲ့ပတ်သက်လို့လည်းဆွေးနွေးနေကြတာဖြစ်ပါတယ်။ယူကရိန်းကိုရုရှားစစ်ဝင်ပြီးတိုက်နေတဲ့ပုံမှာအလုံးကတင်းကြီးတင်းညွတ်တဲ့ဝေဖန်ချက်ကိုလည်း EU ဘက်ကတောင်းဆိုပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီခေါင်းဆောင်တွေကို EU အာဆီယံပထမဆုံးထိပ်သီးဆွေးနွေးပွဲမှာဖိတ်ကြားခြင်းမရှိတဲ့အတွက်အခုဆိုအာဆီယံ9နိုင်ငံနဲ့ EU 28နိုင်ငံခေါင်းဆောင်တွေပဲဆွေးနွေးနေကြတာပါ။ကုန်သွယ်ရေးသဘာဝပတ်ဝန်းကျင်အရေး Digital Twin ကူးပြောင်းရေးနဲ့ကျန်းမာရေးအပါအဝင်အနာဂတ်ပူးပေါင်းဆောင်ရွက်ရေးတွေအတွက်ဆွေးနွေးကြတာဖြစ်ပါတယ်။အာရှနဲ့ဥရောပဒေသနှစ်ခုကြားလေကြောင်းလိုင်းတွေတိုးချဲ့ပြန်တန်းနိုင်ရေးသဘောတူလက်မှတ်ရေးချိုးနိုင်ခဲ့ကြပါတယ်။ EU အနေနဲ့အာဆီယံဒေသရင်းပြန်ပြည့်မြဲဆွေးနွေးနဲ့ဆင်ဆက်မပြတ်လေယာဉ်စိုက်ပျိုးရေးလုပ်ငန်းအပါအဝင်ကဏ္ဍတချို့မှာရင်းနှီးမြှုပ်နှံမှုတွေကို2029အထိအမေရိကန်ဒေါ်လာ 10.6 ဘီလီယံဘူးထိရင်းနှီးမြှုပ်နှံသွားမယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌအဆူလာဗွန်ဒါလီယန်ကပြောကြားခဲ့တာပါ
။ထိုင်းနိုင်ငံစမိုစခုံးခရိုင်တန်တယ်ပစ္စည်းတို့စက်ရုံမှာအလုပ်လုပ်နေတဲ့မြန်မာလူသားတူဦးဟာလုပ်ငန်းခွင်နှင်နာကြီးအဖြစ်ထိုင်းဘတ်ငွေ3,300ကျော်ရရှိသွားပါတယ်။စက်ရုံလုပ်ငန်းခွင်မှာထိခိုက်ဒဏ်ရာရရှိခဲ့ပြီးလက်ချောင်းတွေပြတ်သွားတဲ့အတွက်နှင်နာကြီးရဖို့ရွှေပြောင်းအလို့သမားအခွင့်အရေးကွန်ရက် NWRN ကဂျာဝင်ကူညီခဲ့ရာကနှစ်လအကြာမှာအခုလိုရော်ကြီးရရှိသွားတာဖြစ်တယ်လို့ NWRN ရဲ့ခွန်ရဲ့ဥက္ကဋ္ဌဦးအောင်ကျော်က VOA ကိုပြောပါတယ်
။နှစ်လအကြာတော့3,300ကျော်ဟုတ်ကဲ့ခင်ဗျာ။ဒီအမှန်တကယ်အလုပ်လုပ်ခွင့်ရဲ့ဆိုတဲ့တတိအတော့သားဒီဝက်ပါမစ်ဒီပြည်နေတိုင်းကဟိုပတ်ဖို့ပြတဲ့ဒီအားလုံးစနစ်ချက်စစ်ဆေးလိုက်တဲ့ခါမှာကျွန်တော်အစိုးရယုံသွားပြီးအမှုဖွင့်လိုက်တယ်ဖွင့်လိုက်တဲ့ခါမှာဟိုသူ့ဥပဒေကြောင်းရတော့ဟိုရက်ပေါင်း60လောက်တော့ကျွန်တော်အမှုသားမှုလာစစ်ချစစ်နေတဲ့တော့အဲ့လောက်ပဲကြပါတယ်ခင်ဗျဟုတ်ကဲ့
ကာတူပင်ဒေသတန်လေပစ္စည်းစက်ရုံမှာလုပ်နေတဲ့မြန်မာအမျိုးသမီးအလုသမတူဟာလုပ်ငန်းခွင်ဆက်ပစ္စည်းချိုးယင်းမှုကြောင့်ဘယ်ဘက်လက်ချောင်း၃ချောင်းဖျက်ထုတ်လိုက်ရတာပါ။ဒါပေမဲ့သူမဟာထိုင်းဥပဒေအတိုင်းလူမှုဖူလုံကြီးပေးသွင်းထားတာမရှိတဲ့အတွက်နစ်နာကြီးမရတာကြောင့် NWIN ကွန်ရက်ကိုအကူအညီတောင်းရကအမှုဖွင့်တိုင်ကြားခဲ့ကြပါတယ်။တရားဝင်မြန်မာလူသမားတွေအနေနဲ့လူမှုဖူလုံကြီးပေးသွင်းထားရမှာဖြစ်ပြီးဒီလိုပေးသွင်းနိုင်ဖို့အစိုးရကလုပ်ငန်းရှင်တွေကိုဥပဒေအတိုင်းလိုက်နာဖို့ပြောဆိုထားတာပါလူမှုဖူလုံကြီးပေးသွင်းထားတဲ့အလို့သမားတိုင်းဟာလုပ်ငန်းခွင်နစ်နာမှုဖြစ်လို့ရှိရင်နစ်နာကြေးရရှိရမှာဖြစ်ပြီးမရဘူးဆိုရင်တိုင်ကြားနိုင်တယ်လို့ရွှေပြောင်းအလို့သမားအခွင့်ရေးကွန်ရက်ကပြောပါတယ်ခင်ဗျာ
တရုတ်နိုင်ငံမှာတင်းကျပ်တဲ့ zero covid မူဝါဒဖျက်သိမ်းဖို့တရုတ်အစိုးရမဆုံးဖြတ်ခင်ကတည်းကကိုဗစ် -19 ကူးစက်မှုတွေတိုးနေတဲ့အတွက်ဒီမူဝါဒကိုရုတ်တရက်ပြောင်းလိုက်မယ်ဆိုရင်ကူးစက်မှုတိုးလာမလားမေးစရာဖြစ်နေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးဘုရားအရေးပေါ်အခြေအနေဆိုင်ရာအကြီးအကဲ Mike Ryan ကဗိုလ်တော်ဦးနေမှာပြောပါတယ်။တကယ်တော့တရုတ်နိုင်ငံမှာလိုအပ်နေတာကကာကွယ်ဆေးထိုးလုပ်ငန်းတိုးမြှင့်ဆောင်ရွက်ဖို့ဖြစ်ကြောင်းလည်းသတိပေးပါတယ်။တရုတ်နိုင်ငံမှာကိုဗစ်ဆိုင်ရာတင်းကျပ်တဲ့စီးမျဉ်းတွေဖြေချော့ပေးလိုက်တာနဲ့ကူးစက်မှုရုတ်တရက်ထိမရနိုင်အောင်တိုးလာတာကြုံရဘူးပဲ။ဒီလိုကူးစက်တာစီကံမတင်းကျပ်တော့တာကြောင့်မဟုတ်ပဲယောဂဘုထိမ့်ချုံနေအောင်ကာကွယ်ဆေးထိုးဖို့လိုအပ်နေတာကြောင့်ဖြစ်ကြောင်းပြောပါတယ်။တရုတ်ပြည်သူတွေကြားကာကွယ်ဆေးအသေးချာမထိုးနှံသေးတယ်လို့တက်ကြီးရွယ်တွေကြားဆေးထိုးထားသူကလည်းအရေးအတွက်နည်းပါတယ်။လွန်ခဲ့တဲ့၃နှစ်ကတရုတ်နိုင်ငံဝူဟန်ကစတင်တဲ့ဒီယောဂကြောင့်ကမ္ဘာတစ်လွှားသိဆုံးရသူဟာ 6.6 တန်းရှိခဲ့တာဖြစ်ပြီးခုလာမယ့်နှစ်မှာတော့ဒါကိုကမ္ဘာအရေးပေါ်အခြေအနေဖြစ်သတ်မှတ်စရာမလိုတော့တဲ့အနေအထားရောက်လာမယ်လို့မျှော်လင့်ကြောင်းလည်းWHO အကြီးအကဲ Tedros Ghebreyesus ကပြောပါတယ်ဒီယောဂါကို၃နှစ်ကြာဖြတ်သန်းရပေမဲ့ကမ္ဘာတစ်လွှားဒီယောဂါဆိုင်ရာအရေးယူဆောင်ရွက်မှုတွေကအကြီးကျယ်ကွာခြားနေတာဖြစ်ဖြစ်အခုအချိန်မှာနိုင်ငံများပြားကယောဂါရှိမရှိစမ်းသပ်တာအကူးဆက်ခံတာစောင့်ကြည့်တာမျိုးမလုပ်ကြဘူးလို့လည်းပြောပါတယ
်ကာတာနိုင်ငံမှာဒီဇင်ဘာ14ရက်ဗိုလ်တူးနေ့မှာကျင်းပတဲ့ကမ္ဘာဖလားအကျိုးဗိုလ်လူပွဲမှာပြင်သစ်အသင်းကမော်ရိုကိုအသင်းကို2-6မရှိနဲ့အနိုင်ရပြီးနောက်ဆုံးဗိုလ်လူပွဲကိုတက်သွားပါပြီပွဲစားပြီး၄မိနစ်ကျော်မှပြင်သစ်အသင်းကွင်းလယ်လူဂရစ်မန်တင်ပေးလိုက်တဲ့ဘောလုံးကိုရှေ့တန်းတိုက်စစ်မှုဘာပေးကကန်သွင်းပေမဲ့မဝင်ပဲပြန်အန်ထွက်လာတာကိုဘယ်ဘက်နောက်တန်းလူဟာနန်ဒက်စ်ကကန်သွင်းလိုက်ရမှာပြင်သစ်အတွက်ပထမဦးကိုရသွားတာဖြစ်ပါတယ်ပြင်သစ်ရဲ့ဒုတိယဂိုးတော့လူစားထိုးဝင်လာတဲ့မူဝါနီကဒုတိယပိုင်း89မိနစ်မှာသွင်းခဲ့တာပါဘိုလ်ရုနေအကျိုးဘိုလ်လူပွဲကိုတော့ပြင်သစ်သမ္မတမက်ခရွန်ကိုတိုင်လာရောက်အားပေးခဲ့ပါတယ်ကမ္ဘာဖလားဘောလုံးပွဲမှာအကျိုးဘိုလ်လူပွဲအထိတက်လာတဲ့အာဖရိကတိုက်ကပထမအဦးဆုံးအသင်းဖြစ်တဲ့မော်ရိုကိုကလက်ရှိချန်ပီယံပြင်သစ်အသင်းကိုရှုံးသွားတာကြောင့်အကျိုးဘိုလ်လူပွဲမှာအာဂျင်တီးနားကိုရှုံးထားတဲ့ခရိုအေးရှားနဲ့စနေနေ့ကျရင်တတိယလူပွဲကံရမှာဖြစ်ပါတယ်တနင်္ဂနွေနေ့ကစားမဲ့နောက်ဆုံးဘိုလ်လူပွဲမှာတော့ပြင်သစ်အသင်းဟာဂျာမနီအသင်းနဲ့ကစားကြမှာဖြစ်ပါတယ်ဒီနှစ်သင်းစလုံးကအရင်က2ကြိမ်စီချန်ပီယံဖြစ်ခဲ့ဘူးတာပါပြီးခဲ့တဲ့2018ကမ္ဘာဖလားပွဲမှာတော့ပြင်သစ်ကခရိုအေးရှားကို4-2နဲ့အနိုင်ရရှိခဲ့ပါတယ်ခင်ဗျာ
ကျားလာပတင်းနေမနေ့ပိုင်းထိတ်တန့်ရောက်တဲ့တင်တွေကိုတော့ဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ပြောပြခဲ့တာပါရှင် VOA မြန်မာပိုင်းရဲ့အစီအစဉ်ကိုဆက်ပြီးတော့ထုတ်လင်းနေပါတယ်ခုတော့တင်ဆောင်မတွေကိုဆက်တိုက်ထုတ်လင်းသွားပါမယ်ထိုင်းနိုင်ငံကတည်းကမြန်မာနိုင်ငံတွေကိုတရားမဝင်ဝင်ရောက်ဖို့စ조사နေတဲ့တရုတ်နိုင်ငံသား16ဦးကိုထိုင်းအာဏာပိုင်တွေကဖမ်းမိခဲ့ပါတယ်။ဒီဇင်ဘာလ23ရက်နေ့ကတက်ပြည်နယ်ထဲမှာဖမ်းမိခဲ့တာပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းထိုင်းအခြေစိုက်သတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံတက်ပြည်နယ်ထဲမှာဗီဇာတက်တန်းကျော်လွန်စွာနေထိုင်နေပြီးမြန်မာနိုင်ငံဘက်ကိုခိုးဝင်ဖို့စ조사နေတဲ့တရုတ်နိုင်ငံသား16ယောက်ကိုတနေ့တည်းဖမ်းမိခဲ့တာပါ။တက်ပြည်နယ်တက်မြို့နယ်နဲ့မယ်လမမြို့နယ်ထဲမှာကားရီနဲ့လာတော့မှဖမ်းမိခဲ့တာဖြစ်ကြောင်းအလို့သမားကြီးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ်
။ဒီဇင်ဘာလ23ရက်နေ့မနေ့ပိုင်းတော့ကတိုင်းမြန်မာနယ်စပ်တက်ပြည်နယ်တက်မြို့နယ်အေရီးယားထဲမှာရှိတဲ့ဝီလီယာဥဆိုတဲ့အဖွဲ့အစည်းစစ်ဆေးကိစ္စမှာလုံခြုံရေးတပ်ဖွဲ့အဖွဲ့အစည်းကနေပြီးတော့တရုတ်နိုင်ငံသား16ဦးကိုဖမ်းဆီးလိုက်မိတယ်ဆိုတဲ့အကြောင်းကိုဒီတက်ပြည်နယ်သောကဌာနကသတင်းထုတ်ပြန်ထားတာရှိပါလေကြ။အဲ့ဒီမှာရင်မောင်းဖြစ်တဲ့ထိုင်းနိုင်ငံသား2ဦးကိုလည်းဖမ်းဆီးမိပြီးတော့သူတို့ဆစ်ဆေးတဲ့အခါမှာတော့အဲ့ဒီတရုတ်နိုင်ငံသား13ဦးဟာလူကုန်မှုခိုင်းနေကိုဆက်ကွယ်ပြီးတော့ထိုင်းကနေမြန်မာနိုင်ငံဘက်ကိုဝင်ရောက်ဖို့အတွက်တက်ကြီးနေရနေပြီးတော့မဲဆောက်ဘက်ကိုသူတို့ဆင်းလာကြတာဆိုတဲ့အကြောင်းဖတ်ဆိုပါလေကြ
။ဒီနေ့တည်းမှာပဲမဲလမမြို့နယ်ထဲမှာတော့လူမောင်ကိုသမားတွေနဲ့အတူတရုတ်နိုင်ငံသားတွေထပ်ပြီးတော့ဖမ်းမိခဲ့တယ်လို့လည်းဆိုပါတယ်
ဒီဇင်ဘာလ23ရက်နေ့ညနေပိုင်းမှာပဲ แม้ซอมิวเหมี่ยวขึ้นมาสิเดตับปีเนี่ยแม่นมันอยู่ในเดมาเย็นนะสิเนี่ยอัจฉาติยุคနိုင်ငံသားသုံးခုလေလက်ရဖန်းစီမိပါတယ်အဲ့ဒီတိယုတ်တော့ရောက်ကိုအခုညီပြခဲ့တဲ့ထိုင်းလူမောင်ခိုဂူကိုင်းဝင်နေဖြစ်တယ်ထိုင်းနိုင်ငံသား၅ယောက်ကိုလည်းတက်လက်စားတယ်ဖန်းစီမိတယ်ဆိုရကြောင်း
ဒီမဲမန်မြို့နယ်လာဝကဖွဲ့ရဲစရင်ထုတ်ပြန်ထားတာရှိပါတယ်။ဖမ်းမိတဲ့တရုတ်နိုင်ငံသားတွေကိုတော့လူဝင်မှုကြီးကြပ်ရေးဥပဒေအရအရေးယူဆောင်ရွက်သွားမယ်ဆိုပြီးထိုင်းသားဝကအာဏာပိုင်တွေကသတင်းထုတ်ပြန်ထားပါတယ်။အလားတူတရုတ်နိုင်ငံသားတွေမကြာခဏဖမ်းမိနေပြီးသူတို့တွေဟာမြန်မာနိုင်ငံဘက်ခြမ်းကကာစီနိုလောင်းကစားရုံတွေစီကိုတွာလာဖို့အတွက်လာကြသူတွေများပါတယ်။ထိုင်းနိုင်ငံဘက်ကတော့န
1999ခုနှစ်က2012ခုနှစ်အတွင်းမွေးဖွားသူတွေကိုနောက်ဆုံးမွေးဖွားလာတဲ့မျိုးဆက် Generation Z သို့မဟုတ် Gen Z လို့သတ်မှတ်ခေါ်ဆိုကြပါတယ်။အဲ့ဒီမျိုးဆက်ထက်ကအသက်အကြီးဆုံးအရွယ်တွေဟာလှူလာမြောက်ပြီးတော့အရွယ်ရောက်နေပါပြီ။ဒါပေမဲ့လည်းသူတို့ထက်ကအများအပြားဟာအရွယ်ရောက်သူတိုင်းလှုပ်လက်ရှိတဲ့တည်ငြိမ်တဲ့အလုပ်တစ်ခုရှိမယ်။အိမ်မက်ရပိုင်ဖြစ်အောင်လုပ်မယ်ဆိုတဲ့အစဉ်အလာနောက်ကိုလိုက်ဖို့စိတ်ကူးမရှိကြသေးပါဘူး။ Karina Bafriazian တင်ပြပေးဖို့ထရာကိုတော့ကုစောမွကျော်ဆက်ပြီးတင်ပြထားပါတယ်။
အသက်23နှစ်အရွယ် Isabel Lively ဟာ Generation Z တို့မဟုတ် Zoom လို့ခေါ်တဲ့မျိုးဆက်သစ်ထဲမှာအသက်အကြီးဆုံးသူတွေကတယောက်ဖြစ်ပါတယ်2021ခုနှစ်သူကြောင်းမပြီးသေးခင်သူစုဆောင်းထားတဲ့ငွေအကုန်လုံးကိုအသုံးပြုပြီးဥရောပကိုခရီးတစ်ခေါက်သွားခဲ့ပါတယ်ဒီငွေတွေကိုသုံးပစ်လိုက်လို့သူနောင်တမရတဲ့အပြင်ဒီကနေ့ TikTok လူမှုကွန်ရက်ကနေထောင်နဲ့ချီတဲ့ followersပရိသတ်တွေကိုသူ့လိုပဲလှုပ်ဖို့အားပေးတိုက်တွန်းနေပါတယ်
။ Make the money back but I'll never be in my 20s
again. ဝေယုံမှပြန်ရှာလို့ရပါတယ်။ဒါပေမဲ့အသက်20ကျော်အရွယ်မှာခီးသွားတယ်ဆိုတဲ့အတွေ့အကြုံကတော့နောက်တစ်ချိန်ဘယ်တော့မှမရနိုင်တော့ပါဘူး
။ Lively ဟာမတားသေးမီကပဲတက္ကသိုလ်ကနေဘွဲ့ရလို့ကျောင်းပြီးသွားပါပြီ။အခုသူက IT သတင်းနည်းပညာ engineer နဲ့အလုပ်လုပ်နေပါတယ်။ဒါပေမဲ့သူ့ရဲ့ရည်မှန်းချက်ကခီးသွားဖို့ပါ။အသက်မွေးဝမ်းကြောင်းအလုပ်ကိုတိုးတက်အောင်ထူထောင်ဖို့မဟုတ်ပါဘူး။
Traveling, seeing 19 different countries in Europe changed my perspective again.
ဥရောပ19နိုင်ငံကိုရောက်ခဲ့ပြီးပါပြီ။ခီးသွားလာတာကကျမရဲ့အမြင်တွေကိုပြောင်းလဲသွားစေပါတယ်။အလုပ်ကိုနေ့တိုင်းသွားပြီးတော့အဲ့ဒီမှာနိုင်ပေါင်းများစွာလုပ်ရတဲ့အလုပ်မျိုးကိုကျမရှောက်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒါကိုပြောင်းလဲဖြစ်ဖို့ဆုံးဖြတ်ပါတယ်။အဲ့ဒီလောက်ကနေထွက်ပြီးတော့အလုပ်နဲ့ကိုလုပ်ချင်တဲ့အရာနဲ့ညှိရတဲ့အလုပ်မျိုးကိုပဲလုပ်မှာပါ။ရုံးကိုသွားစီရမလို့ပဲအဝေးကနေလုပ်လို့ရတဲ့အလုပ်မျိုးမျှော်လင့်ပါတယ်။
အသက်20အရွယ်ကျောင်းသူလေးခရမီယိုဝိတ်ကလည်းခရီးသွားရင်အလုပ်လုပ်လို့ရတဲ့အလုပ်မျိုးကိုလိုချင်ပါတယ်။ရှေးရိုးအစဉ်အလာတိုင်းရုံးတက်ပြီးအလုပ်လုပ်ရတာမျိုးကိုအင်တာနက်ကပြောင်းလဲပစ်လိုက်တယ်လို့မီရှိဂန်တက္ကသိုလ်မှာရုပ်ရှင်ရိုက်ကူးရေးပညာနဲ့ကျောင်းတက်နေတဲ့ခမီရိုဝိတ်ကယုံကြည်ပါတယ်
။ The internet is a really big aspect in our generation. It's like we have
အင်တာနက်ဟာကျွန်တော်မျိုးဆက်အတွက်ကြီးမားတဲ့အခမ်းအနားမှရှိပါတယ်။အင်တာနက်ကြောင့်ကျမတို့အိမ်ကနေဘဲမှသွားကြမလို့ပဲလူတွေအများကြီးကိုလက်လန်းမိနိုင်ပါတယ်
။စကားပြောပြခဲ့တဲ့ Zoom မှာမျိုးဆက်သစ်ကလေးတွေဟာသူတို့ကိုသူတို့ဂရုစိုက်စောင့်ရှောက်ကြသလိုသူတို့ဘဝအတွက်အရေးကြီးတဲ့အရာတွေနဲ့ပေါင်းစပ်နိုင်ဖို့ကိုလည်းနီလန်းရှာကြပါတယ်။ IT engineer Isabel Lively ကအခုလိုမြင်ပါတယ်
။ At least for my parents with that first job I hated, they were like,Stick with it. Pull yourself up by your bootstraps.
အနေဆုံးကျမမိဘတွေနဲ့တောင်မတူတာတွေရှိပါတယ်။ပထမဆုံးအလုပ်ကိုကျမမကြိုက်ပါဘူး။သူတို့ကတော့အဲ့ဒီအလုပ်ကိုဆွဲဆွဲမြဲမြဲလုပ်၊ကြိုးစားပြီးတော့လုပ်၊နောက်3နှစ်လောက်ကြာရင်ကိုလိုချင်တဲ့အခြေအနေဖြစ်လာမယ်ပေါ့လေ။ကျမတို့မျိုးဆက်တွေကတော့အချိန်ကုန်ခံမနေပါဘူး။ဒီကုမ္ပဏီဟာကို့အတွက်ဘာမှဆက်ပြီးအကျိုးမပြုတော့ဘူးဆိုရင်တော့တိတ်ပြီးတွေ့ကက်နေဖို့စိတ်ကူးမရှိပါဘူး
။ဖြူတုတေသနစာတန်းတွေအရ Generation Z မျိုးဆက်သစ်လူငယ်တွေဟာတမိုင်းတလျှောက်ပညာတတ်အများဆုံးမျိုးဆက်ဖြစ်ပါတယ်58ရာခိုင်နှုန်းကတက္ကသိုလ်ဒါမှမဟုတ်ကောလိပ်တက်နေသူတွေပါ1981ခုနှစ်ကနေ1996ခုနှစ်အကြာမွေးဖွားလာတဲ့မီလီနီယံမျိုးဆက်တွေတုန်းက52ရာခိုင်နှုန်းပဲတက္ကသိုလ်ကောလိပ်ပညာကိုဆက်လက်သင်ကြားပါတယ်အဲ့ဒီရှေ့က1960ကျော်နှစ်တွေမှာမွေးဖွားခဲ့တဲ့ Generation X မျိုးဆက်ဟောင်းတွေတုန်းကတော့43ရာခိုင်နှုန်းပဲတက္ကသိုလ်ကောလိပ်ပညာကိုဆက်လက်သင်ကြားနိုင်ခဲ့ပါတယ်။မျိုးဆက်တဲ့လူငယ်တွေဟာရှေးရိုးအစဉ်အလာအတိုင်းမဟုတ်တဲ့လုပ်ငန်းအတွေ့အကြုံတွေကိုရယူကျင်ကြပါတယ်။အဲ့ဒီအတွက်လဲသူတို့ရဲ့အလုပ်စွမ်းရည်တွေကျဆင်းသွားမှာမဟုတ်ဘူးလို့လူမှုဗေဒပညာရှင်တွေကလက်ခံထားပါတယ်။သူတို့လူငယ်ဘဝကအတွေ့အကြုံတွေဟာရေရှည်အတွက်အထောက်ပံ့ဖြစ်နေမှာပါလို့ ကျွမ်းကျင်သူတွေကပြောဆိုပါတယ်ကယ်လီဖိုးနီးယားတက္ကသိုလ် UCLA ရဲ့အဒါဆန်စီမံခန့်ခွဲရေးဘာသာရပ်တင်ကြောင်းကကက်စီဟ ோம் ကတော့
Research shows that people investing in experiences leads to greater happiness
သူတို့ကပြုချက်တွေမှာဖော်ပြတာကတော့လူတွေဟာရုပ်ဝတ္ထုပစ္စည်းတွေအတွက်အကုန်ကျခံနေမဲ့အစားပိုပြီးတော့ပျော်ရွှင်စရာကောင်းတဲ့အခြေအနေမျိုးကိုဥတည်တဲ့အတွေ့အကြုံတွေအတွက်ရင်းနှီးမြှုပ်နှံကြပါတယ်ပိုပြီးတော့ပျော်ရွှင်စရာကောင်းတဲ့ဘဝမျိုးအတွက်အတွေ့အကြုံရှာဖွေမှုတွေဟာကနအူအကျိုးသက်ရောက်မှုတွေရှိုံနေမှာပဲနဲ့ဒီရေရှည်တည်တဲ့နဲ့အကျိုးသက်ရောက်မှုတွေလည်းရှိတာကိုသူတေသနာပြုချက်တွေကဖော်ပြပါတယ
်2025ခုနှစ်ရောက်ရင်မျိုးဆက်သစ် generation z တွေဟာအမေရိကန်လူသားဆွမ်းအားရဲ့လေးပုံတစ်ပုံဖြစ်လာတော့မှာပါ
ကိုယ်စုံမှုကြောင့်တင်ပြသွားတာပါရှင်ခုတော့ရေးတက်တဲ့မိန်လာစနစ်ရရှိရေးကုလသမဂ္ဂရဲ့အကြောင်းချက်တွေအကြောင်းဆက်ရအောင်ပါ2030ပြည့်လို့နဲ့အရာမှာတန့်ရှင်းတဲ့တောက်တုံးရင်နဲ့မိန်လာစနစ်ရရှိရေးဆိုတဲ့ SDG လို့ခေါ်တဲ့ကုလသမဂ္ဂရဲ့ရေရှည်ခန့်မဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်တွေပြည့်မီနိုင်အောင်အချိန်မြင့်လုပ်ကိုင်ဖို့လိုနေပြီလားဆိုတာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အစီအခံစာတစ်ရက်ကဖော်ပြလိုက်ပါတယ်လူသားရင်းမြစ်နဲ့ဗန်ဒန်ငွေလုံလောက်တဲ့နိုင်ငံတွေလုပ်ငန်းအကောင့်ထည့်ဖို့ပြီးတော့ထိမ့်သိမ်းရေးပါလုပ်ကိုင်းနေကြတဲ့နိုင်ငံတွေထိရောက်တဲ့အဆိုးရစီမင်းစည်းကမ်းတွေနဲ့အခိုင်အမာဆောင်ရွက်နေကြတဲ့နိုင်ငံတွေမှာတော့ရင်းမှန်းချက်တွေပြည့်မီနိုင်ခြင်းရှိနေပါတယ်။ကုလသမဂ္ဂကသတင်းထုတ်ပြန်ထားတာကိုဆက်ပြီးတော့ရှုစားနာဆင်ပါရှင်။တန့်ရှင်သောတောက်တုံးရင်နဲ့မိန်လာစနစ်ရရှိရေးဆိုတဲ့ရင်းမှန်းချက်တွေအကောင့်ထည့်ဖို့နေကြတဲ့ကမ္ဘာနိုင်ငံတွေထဲမှာ45ရာခိုင်နှုန်းက SDG ရင်းမှန်းချက်အတိုင်းတန့်ရှင်သောတောက်တုံးရင်ရဖို့လမ်းကြောင်းမှန်ပေါ်ရောက်နေကြပါပြီ။ဒါပေမဲ့လည်းမိန်လာစနစ်ကောင်းရမယ့်နိုင်ငံတွေက25ရာခိုင်နှုန်းသာရှိတယ်လို့အစိုးရကစာမှာဖော်ပြထားပါတယ်။တန်းနစ်ချီတဲ့လူတွေရဲ့ကျန်းမာရေးအပေါ်ကြီးမားတဲ့အကျိုးဆက်တွေမကြုံရအောင်ကြိုတင်ကာကွယ်တဲ့အနေနဲ့တန့်ရှင်တဲ့တောက်သုံးရေတွေရရှိရရှိရေးစီမံခန့်ခွဲနိုင်မယ့်နေရာတွေဆောင်ရွက်ဖို့အရေးတကြီးလို့အာဏာပြုလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကနောက်ဆုံးထုတ်ပြန်လိုက်တဲ့အစိုးရကစာတရားမှာဖော်ပြပါတယ်။တောက်သုံးရေနဲ့မိန်လာစနစ်တွေကိုစောင့်ကြည့်လေ့လာနေတဲ့ကုလသမဂ္ဂရဲ့ GLAAS ဆိုတဲ့အဖွဲ့ကနယ်မြေဒေသနိုင်ငံပေါင်း120ခုကအခြေအနေတွေကိုလေ့လာဆင်ပြုစုခဲ့ကြတာဖြစ်ပါတယ်။ပြည်ပအေဂျင်စီ23ခုတို့ကလည်းအချက်အလက်တွေကိုကောက်ယူစုဆောင်ပေးခဲ့ကြပါတယ်။ WHO ရဲ့ရေမိန်လာစနစ်နဲ့ပြည်သူ့ကျန်းမာရေးဌာနအကြီးအကဲ Bruce Gordon ကအခုလိုပြောပါတယ
်။ So with this report we've tracked the efforts of countries to actually progress on water sanitation and hygiene.We know the situation still.
ဒီအစီအစဉ်ခံစားချက်တောက်သုံးရေမိန်လာစနစ်နဲ့တကူရေတန်ရှင်းရေးနဲ့ပတ်သက်လို့နိုင်ငံပေါင်းစုံကအမှန်တကယ်အကျိုးပန်းဆောင်ရွက်မှုတွေကိုကျွန်တော်တို့စောင့်ကြည့်လေ့လာနိုင်ပါပြီ။မိန်လာစနစ်တွေသိပ်ဆိုးတယ်ဆိုတာကျွန်တော်တို့သိပါတယ်။ဒီလိုအခြေခံဝန်ဆောင်မှုတွေကိုတော့လက်လန်းမမီတဲ့လူကတန်းထောင်ချီရှိနေပါလေ
။သက်ဆိုင်ရာနိုင်ငံတွေကသူတို့ကိုယ်ပိုင်ရင်းမြစ်တွေကိုယ်တိုင်ရေးဆွဲထားတဲ့မူဝါဒတွေနဲ့တန့်ရှင်းတဲ့တောက်သုံးရင်နဲ့ကောင်းမွန်တဲ့မိန်လာစနစ်ရရှိရေးရည်မှန်းချက်တွေရေးဆွဲလုပ်ကိုင်ကြပေမဲ့လို့ရည်မှန်းထားသလိုဖြစ်မလာတာကိုတွေ့ရတယ်လို့လည်းပြောပါတယ
် So when we look at sanitation 25% of countries only are on
နိုင်ငံစုံကမိန်လာစနစ်တွေကိုလေ့လာကြည့်တဲ့အခါမှာ25ရာခိုင်နှုန်းလောက်ပဲရည်မှန်းချက်အတိုင်းအကောင့်တွေဖော်နိုင်တာကိုတွေ့ရပါတယ်တန့်ရှင်းတဲ့တောက်သုံးရင်ရရှိရေးဆိုတဲ့ရည်မှန်းချက်အတိုင်းလမ်းကြောင်းမှန်ပေါ်ရောက်နေတဲ့နိုင်ငံက45ရာခိုင်နှုန်းရှိတာတွေ့ရပါတယ
်။ GLAAS ရဲ့အစီရင်ခံစာအရတချို့နိုင်ငံမှာဒီကဏ္ဍအတွက်ဘဏ္ဍာငွေတွေတိုးမြင့်တုံ့ဆွဲနေကြတာပါ။ဒါပေမဲ့လည်း85ရာခိုင်နှုန်းသောနိုင်ငံတွေကနိုင်ငံတော်ကချမှတ်ထားတဲ့မဟာဗျူဟာအတိုင်းအကောင့်ထည့်ဖွင့်နိုင်ရင်ဘဏ္ဍာငွေမလုံလောက်ဘူးလို့ပြောဆိုကြကြောင်း Gordon ကပြောပါတယ်။
We do find progress. We find when we look at some trend data, we find that government spending has increased. ဘဏ္ဍာရီကို
တိုးမြင့်သုံးဆွဲတဲ့နိုင်ငံတွေမှာရင်းနဲ့မိန်လာစနစ်တွေတိုးတက်မှုရှိတာကိုတွေ့ရပါတယ်။ဒါကြောင့်ကမ္ဘာတစ်ဝှမ်းကိုဗစ်ကာယရောဂါနဲ့ဘဏ္ဍာရေးအကျပ်တဲတွေပေါ်ပေါက်နေပေမဲ့ဒီကဏ္ဍမှာ900ခန့်လုံးပုံမှန်သုံးဆွဲလာတာတွေ့ရပါတယ်။ဒါကသိကိုကောင်းပါတယ်
။ဒါပေမဲ့လည်းအာဖရိကဆာဟာရာတဲကန္နရအတောင်ပိုင်းဒေသနဲ့တောင်အာရှမှာတော့တန့်ရှင်းတဲ့တောက်သုံးရေရရှိရေးနဲ့မိန်လာစနစ်ကောင်းတယ်မရတဲ့နိုင်ငံအတော်များတယ်လို့လည်း Gordon ကပြောပါတယ
် very much a situation where there's marginalized people
feeling တန့်ရှင်းတဲ့ရေနဲ့မကောင်းတဲ့မိန်လာစနစ်ရဲ့ဆိုးကျိုးတွေကိုရင်ဆိုင်နေရတဲ့လူအတော်များများရှိပါတယ်ကိုဗစ်ကာယရောဂါကာလတည်းမှာဒီလိုအခြေအနေတွေကိုအထင်ရှားမြင်ရမှာပါကိုဗစ်ဖြစ်နေတုန်းကဆိုရင်လက်ဆေးဖို့ကိစ္စကအဓိကပါအဲ့ဒီလိုလက်ဆေးဖို့အခြေအနေမပေးတဲ့ကမ္ဘာတစ်ဝှမ်းလူတွေမှာတော့လူကျမ်းမာရေးအတွက်အခြေခံဆောင်ရွက်ချက်တွေမရကြပါဘူး
။တန့်ရှင်တဲ့ရေနဲ့မိန်လာစနစ်ကောင်းတွေရရှိရေးအချိန်မြင့်ဆောင်ရွက်နိုင်အောင်ကမ္ဘာနိုင်ငံစုံကအနည်း90အတွင်းပထမဆုံးအချိန်အဖြစ်2023ခုနှစ်မတ်လမှာဆွေးနွေးကြတော့မှာဖြစ်ပါတယ်။
လူအသက်တွေကကွယ်နိုင်အောင်သက်ဆိုင်ရာတိုင်းပြည်တွေကသူ့ရဲ့မဟာဗျူဟာတွေကိုအကောင့်ထဲဖော်ဖို့အတွက်အခုထက်ပိုကောင်းမွန်တဲ့အချိန်မရှိတော့ဘူးလို့လည်း Gordon ကပြောပါတယ်။ဒါအပြင်ရည်မှန်းချက်အတိုင်းအကောင့်ထဲဖော်ကြမယ့်နိုင်ငံတွေအနေနဲ့လည်းဥရုယာတီပြောင်းလဲမှုတန်းခံနိုင်တဲ့အဆောက်အုံတွေနဲ့အစီအစဉ်တွေဖြစ်ဖို့လိုတယ်လို့လည်း Gordon ကအကြံပြုသွားပါတယ်။VOA မြန်မာပိုင်းရဲ့ကြာတာပတင်းနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။သတင်းများရှင်အစင်အလာကုရုံးတွင်နဲ့ကုသရခက်ခဲတဲ့သွေးကင်ဆာကလေးလူနာတယောက်ကိုလန်ဒန်မြို့မှာရှိတဲ့ကလေးဆေးရုံကြီးတရုံကဗီဇရုပ်ပြုတ်ပြင်းနေတဲ့သူတေသနာပြုဆန်းသက်ကုသလိုက်တာမှာတက်တာလာတာကိုတွေ့ရှိရပါတယ်။ဒီကုရုံးကိုအတီးပြုတ်နိုင်ဖို့ဆက်လက်သူတေသနာပြုဆန်းသက်ရအောင်ပါ။တကယ်လို့ရာအခုလိုအောင်မြင်ခဲ့ရင်တော့အနာဂတ်ကင်ဆာရောဂါလူနာတွေအတွက်ကုရုံးနည်းတရဖြစ်လာမှာပါ။အပီသတင်းကိုအခြေခံပြီးတော့ဦးတင်မောင်တန်းတင်ပြထားပါတယ်။
အလစ်ဇာကသွေးကင်ဆာဖြစ်နေပါတယ်။အမျိုးအစားကတီဆဲလူကီမီးယားဖြစ်တယ်လို့2021ခုနှစ်မေလမှာသတ်မှတ်ခဲ့တာပါ။ကင်ဆာဆေးတွေပေးပြီးဖြစ်သလိုရိုးရင်းချီစီလဲလဲပြီးဖြစ်ပါတယ်။ကုထုံးကမထိရောက်လာပဲကလေးကလည်းအတော်ပင်ပန်းနေပါပြီ။ဒီချိန်မှာလန်ဒန်မြို့ Great Ormond Lane ကလေးဆေးဝန်ကြီးကစမ်းသပ်ကုထုံးတရက်နဲ့ကုသကြည့်ဖို့ကမ်းလှမ်းခဲ့ပါတယ်လို့သူ့အမေခီယိုနာကအခုလိုပြောပါလေ
was like you know like a lifeline but Alyssa was already
ဒါအသက်ဆက်ပေးလိုက်တယ်လို့ပါပဲဆေးရုံမှာလာပေါင်းများစွာလည်းနေခဲ့ပြီးပါပြီအဲ့ဒီစမ်းသပ်ကုထုံးကိုယူမယူကတော့ Alyssa ရဲ့သဘောအတိုင်းပ
ါ Alyssa ကတော့သူ့တင်တာစမ်းသပ်ချက်မှာကုသမှုခံယူရမှာကိုအခုလိုပြောပါလေ
I'm very honored
ဒီစမ်းသပ်မှုအရာသူများတွေကိုလည်းကုညီရရောက်တာမို့တမီးရသဘောကျပါတယ်တမီးခုံယူပါတယ်ရှင့်
အလီဇာကသူ့တင်နာစမ်းသပ်မှုမှာပါဝင်ပြီးအဲ့ဒီကုထုံးနဲ့ကုသဖို့လက်ခံလိုက်ပါတယ်။အလီဇာရဲ့သွေးကင်ဆာရောဂါကခုခံအားမှာရေးပါတဲ့တီဆဲခေါ်တီကလစီလေးတွေမှာဖြစ်နေတာပါ။ဒီကုထုံးမှာကလေးဆေးရုံရဲ့သူသေးသေးတွေကလူကောင်းတစ်ယောက်စီကတီကလစီခေါ်တီဆဲကိုအလူခံပါတယ်။ပြီးတော့တီဆဲရဲ့မြို့ဗီဇာရုပ် DNA ကိုရောဂါကိုကုသဖို့လိုအပ်ချက်အတိုင်းပြုပြင်ပါတယ်။ဒီလိုပြုပြင်တာကိုအင်္ဂလိပ်လို base editing လို့ပြောပါတယ်အဲ့ဒီပြုပြင်ပြီးတီဆဲကိုအလီဇာရဲ့ခန္ဓာကိုယ်ထဲကိုပြန်ပြီးထည့်ပေးလိုက်တာပါအဲ့ဒီအထူးတီဆဲကကင်ဆာတီဆဲကိုရှာဖွေပြီးတိုက်ခိုက်ပါတော့တယ်ဒီခါမှာအလီဇာရဲ့ခန္ဓာကိုယ်ကတုံ့ပြန်တာကောင်းပြီးယောဂါသက်သားလာတာကိုတွေ့ကြရပါတယ်ဘေးရဆူချိုးကလည်းနည်းလိမ့်မယ်လို့မျှော်လင့်ထားကြပါတယ်ဒီနေ့ဟာတခြားကင်ဆာတွေနဲ့ကလေးတွေအတွက်ကင်ဆာကုထုံးနည်းဖြစ်လာနိုင်ပါတယ်ဆဲခေါ်ကလစီနဲ့မြို့ဗီဇာရုပ်ဆိုင်ရာအထူးကုပမောက္ခဝါဆင်ကာစင်ကအလီဇာကိုအခုလိုချီးကျူးပါတယ
် She wanted to help other patients coming down the line
ဒီစမ်းသပ်မှုကနေတက်ရောက်မှုရှိမဲ့လူနာတွေကိုသူကကူညီချင်တာဗျသူ့လိုအခြေအနေနဲ့ကလေးတွေပေါ့ဒီစမ်းသပ်မှုတွေပါလာတဲ့တတိကတော့ပြောစမှတ်ပြုလောက်ပါတယ
်သူတင်နာသဘောအရကုထုံးတရရဲ့အောင်မြင်မှုကိုလူနာတယောက်ထဲနဲ့မပြောကြပါဘူးဒါကြောင့်အလီဇာလိုယောဂါနဲ့လူနာ၁၀ယောက်ကိုစမ်းသပ်ကြည့်ရှုဖို့ Great Omana ဆေးရုံကြီးကစီစဉ်ထားပါတယ်။ဒီစမ်းသပ်မှုထဲမှာလက်ခံမဲ့လူနာတွေဟာတခြားကင်ဆာကုထုံးတွေနဲ့ကုသခဲ့ပြီးတိုးတက်မှုမရှိသူတွေဖြစ်ရမှာပါ။အခုလိုစမ်းသပ်ကုထုံးကအောင်မြင်ခဲ့မယ်ဆိုရင်အနာဂတ်မှာကလေးတွေယောဂါစိုးမသွားမီစောစောစီစီကုသပေးနိုင်တော့မှာဖြစ်ပါတယ်။ဒီနည်းပညာကိုတခြားသွေးကင်ဆာယောဂါတွေမှာလည်းအသုံးပြုလို့ရမယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။ဦးတင်မောင်တန်းတင်ပြသွားတာပါရှင်။မကြခင်မှာကျမတို့ VOA ကဆက်ပြီးထုတ်လွှင့်သွားမယ့်အပတ်စဉ်ကဏ္ဍတွေမှာတော့ကျမရေးမြန်မာအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေ၊သတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရ ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပါသောတာရှင်များရှင်။ VOA မြန်မာပိုင်းရဲ့ကြာတာပရိသတ်မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတက်ရိုက်ထုတ်လွှင့်နေပါတယ်။လိုင်းတိုမီတာ3049နဲ့လိုင်းလမ်းမီတာ192ကနေရော VOA ရဲ့ Facebook စာမျက်နှာကနေပါဖန်ယူနာဆင်နိုင်ပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာတော့ကျန်းမာရေးဦးကျော်စန္ဒရဲ့မြမအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အရင်ဆုံးတော့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်မှာတော့ကိုဗစ်ပြင်ဆင်မလိုက်အကြောင်းလူလူနဲ့ကျန်းမာရေးအစီအစဉ်မှာထောက်သားတန်ဆောကတင်ပြထားပါတယ်ရှင
်။စတေမာလာမှာစတင်ခဲ့တဲ့ကိုဗစ်ပြင်းစမာလိုက်ဟာအခုဆိုရင်ကူးစက်မှုတွေတိတိတသားရောနေကြဆင်းလာတာကိုတွေ့မြင်နေရပါတယ်။ဒီကိုဗစ်ပြင်းစမာလိုက်ဟာပြီးဆုံးသွားပြီလားဆိုတာနဲ့နောက်ထပ်အခုလိုမျိုးကိုဗစ်လိုင်းတွေထက်ရောက်လာဖို့ရှိနိုင်ပါသေးလားဆိုတာတွေကိုတမားတော်ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်။အခုဆရာတို့နိုင်ငံမှာဆိုရင်ဒီ2022ခုနှစ်ဒီစက်တင်ဘာလစတဲ့ပြင်းစမာလိုင်းပေါ့နော်။ဒါဆိုလို့ရှိရင်အခုဆိုရင်ဖြစ်ပွားမှုနှုန်းရောကျပြီးတော့ဒါပြီးဆုံးလူနီးဖြစ်နေပြီပေါ့နော်။အခုချိန်ဆိုလို့ရှိရင်ကူးစက်မှုက10ခန်းန်းလောက်ပဲရှိတော့တယ်။တော်တော်များများလည်းဒီ6လပိုင်း10လပိုင်းမှာဖြစ်ပြီးသွားပြီဖြစ်တဲ့အတွက်ကြောင့်မလို့ပြင်စမလိုင်းကပြီးဆုံးပြီလို့အကြံပြောနိုင်တယ်ပေါ့နော်။ဒါဆိုလို့ရှိရင်ဆရာတို့အနေနဲ့နောက်ထပ်ဒီကိုဗစ်ရဲ့အန္တရာယ်ဘယ်လောက်တွေးကြုံနိုင်တယ်ဆိုပြီးတော့လေ့လာကြည့်တဲ့အခါမှာအခုနောက်ဆုံးဒီ2022ခုနှစ်နှစ်စာပိုင်းမှာစတွေ့ခဲ့တဲ့ Omicron မျိုးကွဲဟာဒီ2022ခုနှစ်တစ်ခုလုံးမှာဒီမျိုးကွဲပြင်နောက်ထပ်အန္တရာယ်ပေးနိုင်တဲ့မျိုးကွဲအစ်ထွက်ပေါ်လာတာမျိုးမရှိသေးဘူးပေါ့နော်။ဒီ Omicron နဲ့မှာ B4 B5 ဆိုပြီးမျိုးကွဲလေးတွေတော့ရှိတယ်။ဒါလေးတွေကဒီ Omicron ဖြစ်ပြီးတဲ့လူတွေမှာတချို့တွေမှာပြန်ဖြစ်တာတွေ့ရတယ်ပေါ့။နော်အကယ်၍များဒီ COVID virus က Omicron မျိုးကွဲကနေထပ်ပြီးတော့ဒီအနေရှိတဲ့မျိုးကွဲအသစ်ကိုပြောင်းလဲနိုင်စွမ်းမရှိတော့ဘူးဆိုလို့ရှိရင်ဒီ COVID ကြောင့်ဖြစ်တဲ့ရောဂါပြင်းထန်မှုနဲ့သေဆုံးမှုနှုန်းကပြီးဆုံးသွားမှာပဲဖြစ်ပါတယ်။ဒါပေမဲ့ဒီသိပ္ပံပညာရှင်တွေရဲ့လေ့လာချက်တွေအရဆိုလို့ရှိရင်တော့ဒီ COVIDvirus တွေဆက်ပြီးတော့ဒီလူတွေကြားထဲမှာဆက်ပြီးရှိနေနိုင်တယ်ဘယ်လိုမျိုးလဲဆိုလို့ရှိရင်တော့ဆရာတို့ဒီနှစ်စဉ်တွေ့နေရတဲ့ခံစားနေရတဲ့ influenza virus လို့ပဲလူတွေကြားမှာဆက်ပြီးတော့ရောဂါပြန့်နှံ့လိုက်ပျောက်ကွယ်သွားလိုက်နဲ့ပြင်းပြင်းထန်ထန်မျိုးဖြစ်ပေနဲ့ဆက်ပြီးရှိသွားမယ်လို့မှန်းဆထားတယ်ပေါ့နော်ဒါပေမဲ့သို့တော့ဒီ covid virus ကနေနောက်ထပ်ပြင်းထန်တဲ့မျိုးကွဲအသစ်များပေါ်ပေါက်ခဲ့မယ်ဆိုလို့ရှိရင်တော့ဒီကျွန်တော်တို့ဒီကာကွယ်ဆေးထိုးထားတဲ့ကာကွယ်တဲ့စနစ်တွေနောက်တစ်ခါအရင်ကိုဗစ်ရောဂါဖြစ်ထားဘူးလို့ထွက်ပေါ်လာတဲ့ကာကွယ်တဲ့စနစ်တွေကိုကျော်လွှားနိုင်မယ်ဆိုလို့ရှိရင်တော့ရောဂါပြင်းထန်နိုင်တဲ့ကပ်ရောဂါအသစ်တစ်ခုဖြစ်ပေါ်လာနိုင်တယ်ပေါ့နော်ဒါပေမဲ့ဒီလိုဖြစ်ပေါ်နိုင်တဲ့အခြေအနေကတော့နည်းမယ်လို့ပဲမှန်းဆထားတာမျိုးရှိပါတယ်
ကိုဗစ်ကူးစက်ခံထားရတဲ့သူတွေဟာနောက်ဆက်တွဲဆူချိုးအမျိုးမျိုးကိုကြုံတွေ့ခံစားကြရတာပါနှလုံးနဲ့သူကြောဆံရနောက်ဆက်တွဲပြဿနာတွေကိုလည်းခံစားရနိုင်တယ်လို့သိရတာကြောင့်နှလုံးနဲ့ပတ်သက်ပြီးဘလို့နောက်ဆက်တွဲဆူချိုးတွေကိုကြုံတွေ့ရနိုင်ပါတယ်လို့မြင့်ကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရယ
်ကိုဗစ် -19 virus ဝင်ရောက်ပြီးပြီဆိုလို့ရှိရင်ရောဂါလက္ခဏာတွေခံစားရတာရှိပါတယ်ပြီးတဲ့အခါမှာတချို့ဆိုရောဂါပြင်းထန်ပြီးသေဆုံးနိုင်တယ်တချို့တွေကတော့ပြန်လဲအများစုကတော့ပြန်လဲကောင်းမွန်လာကြတယ်ပေါ့နော်အဲ့တော့ပြန်လဲကောင်းမွန်လာတဲ့လူတွေမှာနောက်ဆက်တွဲအနေနဲ့ဆရာတို့ဒီအုံနောက်နဲ့အောင်ကျော်ပိုင်းဆိုင်ရာလက္ခဏာတွေခံစားရတာရှိတယ်။နောက်တစ်ခါအဆုတ်နဲ့အဆုတ်ပစ္စည်းလို့ခံစားရတဲ့လက္ခဏာတွေရှိတဲ့အပြင်ဆရာတို့နှလုံးနဲ့သွေးကြောပိုင်းဆိုင်ရာနောက်ဆက်တွဲပြဿနာတွေလည်းခံစားရတာရှိပါတယ်။ဒီနှလုံးနဲ့သွေးကြောပိုင်းဆိုင်ရာမှာဆိုလို့ရှိရင်တော့နံပါတ်1ဒီနှလုံးကြွက်သားရောင်ရမ်းခြင်းနှလုံးခုန်မြန်ခြင်းနှလုံးခုန်မမှန်ခြင်းနှလုံးညှက်အားညှော့နေခြင်းနှလုံးသွေးကြောပိတ်ခြင်းအပြင်ဒီခြေလက်သွားတဲ့သွေးကြောတွေပိတ်တာတို့နောက်တစ်ခါလေဖြတ်တာတို့ဒီနောက်ဆက်တွဲရောဂါလက္ခဏာတွေခံစားရနိုင်ပါတယ်။
covid နောက်ဆက်တွဲအနေနဲ့ကြုံတွေ့ရတဲ့နှလုံးရောဂါပြဿနာတွေဟာနှလုံးရောဂါအခံရှိတဲ့သူတွေမှာပဲကြုံတွေ့ရနိုင်ကြပါလားနှလုံးရောဂါအခံမရှိတဲ့သူတွေမှာလည်းကြုံတွေ့ရနိုင်ပါလားဆိုတာတွေကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါ
နှလုံးရောဂါနောက်ဆက်တွဲခံစားရတဲ့သူတွေကိုလေ့လာကြည့်တဲ့အခါမှာနှလုံးရောဂါအခံရှိတဲ့သူတွေမှာရောဂါပြင်းထန်ပြီးသေဆုံးမှုနှုန်းများတာတွေ့ရတယ်ဒါအပြင်ဒီနှလုံးနဲ့သွေးကြောပိုင်းဆိုင်ရာရောဂါဖြစ်နိုင်ခြေများတဲ့အခြေအနေတွေရှိပါတယ်။အဲ့ဒါတွေကဆိုလို့ရှိရင်အသက်ကြီးမြင့်လာတဲ့လူတွေ၊အမျိုးသားတွေ၊နောက်တစ်ခါစီးချိုရောဂါရှိတဲ့လူတွေ၊အဝလွန်ရောဂါရှိတဲ့သူတွေ၊နောက်တစ်ခါအဆုတ်နဲ့ကြောက်ကနာတာရှိရောဂါရှိတဲ့သူတွေမှာလည်းပဲဒီနောက်ဆက်တွဲနှလုံးနဲ့သွေးကြောဆိုင်ရာလက္ခဏာတွေခံစားရတာရှိပြီးတော့ဒီအသက်အန္တရာယ်ရှိတယ်ဆိုတာတွေ့ရပါတယ်။နောက်တစ်ခုကတော့ဒီရောဂါအခံမရှိတဲ့လူငယ်တွေမှာလည်းပဲတချို့တွေမှာဒီနှလုံးနောက်ဆက်တွဲပြဿနာတွေခံစားရတာတွေလည်းရှိပါတယ်။ ဒါကြောင့်မလို့ယောဂခံမရှိဘဲနဲ့နှလုံးယောဂနဲ့သွေးကြောပိုင်းဆိုင်ရာနောက်ဆက်တဲ့ပြဿနာတွေမဖြစ်ဘူးလို့မပြောနိုင်ပါဘူးမြည်သူမဆိုမှဖြစ်နိုင်တယ်လို့ပဲပြောရမှာဖြစ်ပါတယ်
ကိုဗစ်ကူးစက်မှုဟာနှလုံးယောဂအခံရှိတဲ့သူတွေမှာရောနှလုံးယောဂအခံမရှိတဲ့သူတွေမှာပါနှလုံးနဲ့ပတ်သက်တဲ့နောက်ဆက်တဲ့စုကြိုတွေကိုခံစားရနိုင်များအကြောင်းတတိပြုဖို့လိုတဲ့အကြောင်းတတိပြုလိုက်တာဖြစ်ပါတယ်ဆက်ပြီးတော့
သတ်သန်းစော်တင်ဆက်နေတဲ့ကျမရေကဏ္ဍကိုကြားခဲ့ရပါရှင်ခုတော့အပတ်စဉ်တင်ဆက်နေကြအားကစားကဏ္ဍမတိုင်ခင်ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုအရင်တင်ပြပေးချင်ပါတယ်ရွေးကောက်ပွဲကြောင့်ပြဿနာပြည်လဲမလားပိုဆိုမလားဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးထားပါတယ်မြန်မာနိုင်ငံမှာတည်ငြိမ်မှုကင်းမဲ့ပြီးတော့နိုင်ငံတကာဖိအားတွေကန့်ကွက်မှုတွေရှိနေချိန်မှာစစ်ကောင်စီကရွေးကောက်ပွဲကျင်းပမယ်ဆိုရင်ဒီပြဿနာတွေပြည်လဲသွားနိုင်ပါသလားဒါမှမဟုတ်ပိုးပြီးတော့ဆိုးဝါးသွားနိုင်ပါသလားရွေးကောက်ပွဲမတိုင်ခင်နှစ်ဖက်ပြည်လဲမှုတရရရှိထားရင်ပိုကောင်းမယ်လို့မြမအရေးကြွန့်ကျင်သူ ISP မြမညွှန်ကြားရေးမှူးဦးအောင်သူငိမ့်ကပြောပါတယ်အသေးစိတ်ကိုတော့ဦးအောင်သူငိမ့်နဲ့ဦးကျော်ဆန္ဒတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ပေါင်းပြီးမြကျွန်တော်ဒီနေ့ဆွေးနွေးချင်တာကတော့မြမနိုင်ငံရဲ့ရှေ့အလားလို့ဆိုတော့အခုမြမနိုင်ငံရှေ့တောင်စီကလာမယ့်နှစ်မှာရွေးကောက်ပွဲလုပ်ဖို့ပြောထားပါတယ်ဆိုတော့အစောပိုင်းကသူဟာနိုင်ငံအချင်းသားတွေကိုလှုပ်ပေးတယ်ဆိုတော့အဲ့ဒါရွေးကောက်ပွဲလုပ်ဖို့အတွက်အစဉ်ပြောင်းစုပြောလိုက်ပြောတဲ့သဘောလမ်းခင်းတဲ့သဘောလုပ်တယ်လို့တချို့ကသုံးသပ်ကြပါတယ်တချိန်တည်းမှာပဲအမေရိကတက်ကြွန်လှူရှာတဲ့ကြောင့်သားတချို့ကိုစီတန်းချမှတ်ထားတယ်ဆိုတော့အဲ့ဒါကိုကြည့်မယ်ဆိုရင်ရွေးကောက်ပွဲကတကယ်ကျင်းပနိုင်မဲ့ခြေနေရောရှိပါမလားတချိန်တည်းမှာသူကတိုင်းရင်းသားအဖွဲ့ဒုနဲ့လည်းပဲသင်္ကြန်ရေးလုပ်တယ်အေးအေးနဲ့လည်းပြေခါရဆရာရေလုပ်ပေးဒါရီလဲအကုန်လုံးစွန့်ချုံပြီးတော့ကြည့်ရင်ရွေးကောက်ပွဲအတွက်အစဉ်ပြောင်းအစဉ်ရှောမွေးအောင်လုပ်တယ်လို့တချို့ကသုံးသပ်ကြပါတယ်ရွေးကောက်ပွဲအလားအလာတကယ်ချောချောမွေးမွေးဖြစ်နိုင်မယ်လို့ထင်ပါသားတကယ်ချောမွေးမွေးဖြစ်တာမှပဲတကယ်လုဖြစ်မယ် credibility တက်လာမယ်ရွေးကောက်ပွဲလို့ဖြစ်နိုင်မယ်ထင်ပါလားပထမဆုံး
ဟုတ်ကဲ့ပထမဦးဆုံးပြောရမယ်ဆိုရင်ဟိုဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဟာအကြက်တဲအများကြီးရှိပါတယ်တော့ကျွန်တော်ကတော့အခုလက်ရှိသူတို့ဒီစစ်ကောင်စီရဲ့သတင်းစာတွေကိုပုံမှန်ဟိုသတိထားပြီးတော့ဖတ်နေတဲ့အခါကျတော့အာဇော်ခွန်ဆိုင်ပေါ့လေဒီရွေးကောက်ပွဲဖြစ်ဖို့အတွက်ဒီမဲစီယံပြည်သူတို့တို့ပြင်ဆင်တာတို့နောက်တစ်ခါကျတော့ဒီအခုလက်ရှိလာမယ့်ရွေးကောက်ပွဲမှာ PR စနစ်ပေါ့အချိုးကျကိုစားပြုစနစ်တွေလုပ်မယ်ဆိုတော့ဒါနဲ့ပတ်သက်လို့ဟိုဆောင်းပါးတွေရေးနေတာတွေကျွန်တော်တွေ့ပါတယ်ဒါတစ်ဖက်ကအာထုံမှုပေါ့လေဆိုတော့တစ်ဖက်မှာလည်းအကြက်တဲတွေရှိတာတွေ့ရပါတယ်အထူးသဖြင့်တော့ဟိုကျွန်တော်တို့ဟိုလုံခြုံရေးပြဿနာကဒါလာမယ့်ရွေးကောက်ပွဲမှာအဓိကချိန်ချောက်မဲ့ပြဿနာရှိတယ်။နောက်တစ်ခုကကျတော့ကျွန်တော်တို့ဒီလူထုတွေဘက်ကနေပြီးတော့ဒီရွေးကောက်ပွဲကိုဘယ်လိုလက်ခံမှာလဲဘယ်လိုထောက်ခံမှာလဲဆိုတော့ပြဿနာလည်းရှိတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့လူထုတွေအပြင်နိုင်ငံတကာကတော့ဒီဟာကို credibility ရှိတဲ့ရွေးကောက်ပွဲလို့မြင်နိုင်ပါမလား။အခုခါမှာအာဆီယံကတော့မှသူတို့ပူပြီးတင်လာတယ်ကိုဂျင်မီတို့ကိုကိုမြတ်ခဲ့ပြီးရဲ့နောက်တခါအခုလည်းပဲကျောင်းသားတွေကိုတည်တံပြည့်ရဲ့ဘာညာလှုပ်လာတယ်ဆိုတော့အဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာသူတို့ပုံရိပ်ဆိုးနေတာပို့ပြီးတော့ဆိုးသွားမယ်ဆိုတော့အဲ့ဒီမှာလည်းအခက်အခဲတွေ့မယ်ထင်ပါတယ်သူတို့အတွက
်ဟုတ်ပါတယ်ဟိုနိုင်ငံတကာဘက်ကတော့အခုချိန်နေရပဲဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဝေဖန်ပြောဆိုတာတွေဒါကျွန်တော်တို့တွေ့နေရပါတယ်ဆိုတော့တစ်ဖက်မှာလည်းဘယ်လိုဖြစ်လဲဆိုတော့ကျွန်တော်တို့သိမကြသေးခင်ကဒီ Facebook ကဟိုစီမံအုပ်ချုပ်ရေးလုပ်တဲ့အဖွဲ့နဲ့ဟိုကျွန်တော်တို့အလွတ်သဘောတွေ့ရပါတယ်တွေ့တဲ့အခါကျတော့သူတို့ကကျွန်တော်တို့အကြံတောင်းတာပေါ့လေလာမယ့်ရွေးကောက်ပွဲကိုဘယ်လိုသဘောထားမလဲပေါ့ဆိုလိုတာကသူတို့ကိုယ်တိုင်ကဒီ Facebook ကိုယ်တိုင်ကလာမယ့်ရွေးကောက်ပွဲကရွေးကောက်ပွဲတစ်ခုလိုလက်ခံရမလားဒါမှမဟုတ်နိုင်ငံတကာဝေဖန်တဲ့အတိုင်းလက်မခံပဲထားမလားဆိုတဲ့ပြဿနာတွေကြုံရပါတယ်ဆိုလိုတဲ့သဘောကတော့ရွေးကောက်ပွဲလို့လက်ခံမယ်ဆိုရင်ကျွန်တော်တို့နိုင်ငံရေးပါတီတွေကိုသို့မဟုတ်ရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်တွေကို Bloomberg သူ့ရဲ့ဟိုယုံကြည်ရတဲ့အစီအတန်းတစ်ခုပေးတာမျိုးပေါ့ဆိုတော့ဒါတွေလောက်ရမှာလားမလောက်ရဘူးလားဒီရွေးကောက်ပွဲမှာပါတီတွေကနေပြီးတော့ဝင်သုံးပြီးတော့ဟိုကြော်ညာတဲ့ကာမျိုးတွေကိုလက်ခံမလားမလက်ခံဘူးလားစသဖြင့်တော်တော်ရှုပ်ရှုပ်တွေးလဲရှိတဲ့အနေဒါတွေ့ရပါတယ်နောက်တစ်ခါတလောကပဲသတင်းတောက်တွေဂျာနယ်လစ်တွေလုပ်တဲ့အစည်းအဝေးတစ်ခုကျွန်တော်သွားတက်ပါတယ်သွားတက်တဲ့အခါကျတော့လည်းသူတို့ဆွေးနွေးကြတာကဒီလာမယ့်ရွေးကောက်ပွဲကိုရွေးကောက်ပွဲတစ်ခုအနေနဲ့ just reporting ကိုကျွန်တော်တို့သတင်းတွေကိုရှိတဲ့အတိုင်းတင်ပြမှာလားဒါမှမဟုတ်လည်းဟိုအာဂျန်ဒါပေါ့နော်ဒီရွေးကောက်ပွဲပွန်းဟိုဘာခေါ်မလဲကျွန်တော်တို့တခခုလှုပ်ဖြစ်စီခြင်းနဲ့စေတနာမျိုးနဲ့လောက်အောင်လာဆိုတဲ့ကိစ္စတွေလည်းအတော်ဆွေးနွေးငင်းခုံကြတာတွေတွေ့ရပါတယ်ခင်ဗျာ
တကယ်လို့စစ်ကောင်စီကဒီရွေးကောက်ပွဲနဲ့သူတို့ထွက်ပေါက်ရှာမယ်သူတို့ legitimacy အောင်ကျိုးပမ်းမယ်လို့လူကတွက်နေကြတာအခုလိုအခက်အခဲတွေပြည်တွင်းကညူရီယာစာလူတွေရဲ့လက်ခံမှုတခါနိုင်ငံတကာရဲ့သဘောထားတွေအစားဖြစ်နေတဲ့အချိန်မှာသူတို့ဆွတ်လုံမလာရွေးကောက်ပွဲကိုနိုင်ငံတကာဆိုရမှလည်းရုရှားတို့တရုတ်တို့ငါတို့ဘက်မှစီနေတာပဲထိုင်းတော့အဓိကငါတို့အသီးမပြုတ်မှာပဲအိန္ဒိယကလည်းငါတို့လက်ခံမှာပဲဆိုတော့ယူဆလည်းသူတို့မှရှီတောင်းစီနေမယ်ထင်ပါတယ်အဲ့လိုနဲ့သူတို့ဇွတ်လုံးသွားမလားဆိုတော့ကျွန်တော်စဉ်းစားမိပါတယ်ကောင်းတယ
်ဟုတ်ကဲ့ဟိုဒီစစ်ကောင်စီအတွက်ကပြဿနာကသူတို့က2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အရဒါအာဏာကိုထိန်းထားတာဆိုလို့သူတို့ကပြောကြတယ်လေပြောကြတဲ့အခါကျတော့အဲ့ဒီမှာပြဿနာက2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အကန့်အသတ်ပါလာမဲ့2023 February မှာဆိုရင်သူတို့အာဏာသိမ်းရတဲ့သက်တမ်းကလည်းနှစ်ပြည့်သွားပါပြီဆိုတော့ဒီအချိန်နှိမ်မျိုးမှာရွေးကောက်ပွဲကိုဆက်လုပ်ဖို့အချိန်စရာနဲ့တကွဟို6လသက်တမ်းထပ်တိုးမှလာဒါမှမဟုတ်ဘယ်နဲ့ဒီရွေးကောက်ပွဲကိုအဆုံးမပြုတော့ဘူးလုံးဝဟို total စစ်အာဏာရှင်စနစ်ပြောင်းမှလာပေါ့နော်ဒါသူတို့အတွက်လည်းအကျတ်တည်းရှိပါတယ်ကျော်တစ်ဖက်မှာကျတော့လေခုနပြောသလိုပါပဲနိုင်ငံတကာဝေဖန်ဟိုဝေဖန်မှုလေးအကြီးကျယ်ကြုံနေရတဲ့ပြဿနာရှိပါတယ်နောက်တစ်ခုကကျတော့လေရွေးကောက်ပွဲလောက်ခါမှာကျွန်တော်တို့ဘုံခွဲတာတွေလူတတ်တာတွေဆိုတာမျိုးတွေအကြမ်းဖက်မှုတွေပေါ့နော်ဆိုတော့ဒီလိုမတည်ငြိမ်မှုမျိုးတွေပို့ပြီးတော့ကြောက်ရမလားဆိုတဲ့ပြဿနာလည်းရှိပါတယ
်တကယ်လို့အဲ့လိုသာမလုပ်ဖြစ်ဘူးဆိုရင်တခြားဘာရွေးစရာရှိတဲ့သူတို့ဘက်ကပေါ့လေသူတို့ကတွဲဆုံဆွေးနွေးကိုလည်းလုံးဝလက်မခံဘူးဒီ NUG တို့ဘာလို့ဟာအကြမ်းဖက်သမားတွေသာပါလဲဖြစ်တယ်လို့ပြောနေတော့ဒီဘက်ကတော့လမ်းပိတ်နေပြီလို့ထင်တယ်ဒီဘက်ကိုရင်စဉ်းစားပါဦးစစ်ကောင်စီဘက်ကိုသူတို့တခြားနီးလမ်းဘာများရှိနိုင်မလဲခင်ဗျာစောစောကောင်သူကြီးပြောသူတို့ဆီယနာရှင်စနစ်ကိုလုံးဝဖျက်ပြုံဖျက်ပြီးတော့သွားမလားသူတို့မဟုတ်တက်တန်းတစ်ခုတိုးချဲ့ပြီးတော့များလုပ်ဖို့စီစဉ်မလားဆိုတာဘယ်လိုသဘောပါလဲအဲ့ဒီဟာတွေအပြင်တခြားဘယ်လန်းစီတိလဲသူတို့အတွက်ရှစ်တူဖို့အတွက်
အော်အဲ့လိုတော့ပြောခက်တယ်ခင်ဗျဟိုပြောခက်တယ်ဆိုတော့အခုချိန်ကြီးလဲရွေးကောက်ပွဲကိုလုပ်မယ်လို့တော့ပြင်ဆင်နေပါတယ်ဒါပေမဲ့လည်းလုပ်မယ်မလုပ်ဘူးဆိုတော့ကျွန်တော်ထင်တယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဘာခေါ်မလဲသူခေါင်းထဲမှာပဲရှိမယ်လို့ထင်တယ်အခုချိန်ကြီးအဲ့လိုမီးစိမ်ပြတဲ့မိကုံမျိုးကျွန်တော်မတွေ့သေးဘူးခင်ဗ
ျဒီမိုကရေစီအင်အားစုဘက်ကခုခံတော်လှန်နေတဲ့အဖွဲ့ကိုလည်းပဲကျွန်တော်ကြည့်ရအောင်ပါစစ်သားဆွေးနွေးရေးမရှိဘူးဆိုတော့ဘယ်နည်းနဲ့သူတို့ထွက်ပေါက်ရမလဲစည်ရင်းနည်းအားဖြင့်အနိုင်ရရှိရေးစစ်ကောင်စီကိုဖယ်ရှားရေးဒုရီမိုစစ်တပ်ကိုအာဏာဖယ်ရှားရေးလားစစ်သားဆွေးနွေးလမ်းကြောင်းကတော့သူတို့လည်းပိတ်နေတယ်ထင်ပါတယ်ဘယ်လိုမြင်ပါလဲဘက်က
ဟုတ်ပါတယ်ခင်ဗျဟိုဒီဘက်ကအတိုက်ခံတွေကိုကြည့်တဲ့ခါကျတော့လေအထူးသဖြင့် NUG ပေါ့ဟောသူတို့က2020ရွေးကောက်ပွဲရဲ့ mandate ပေါ့လူထုထောက်ခံမှုကိုရထားတယ်လို့ဒီဇိုင်းမမပြောနေတော့နောက်ထပ်ရွေးကောက်ပွဲအစ်စ်တခုမလိုချင်ဘူးလို့ထင်ပါတယ်ဆိုတော့အဲ့တော့ဒီတချို့အားစုတွေကလည်းဒီကျွန်တော်တို့ morally ပေါ့နော်ကျင့်ဝတ်ပိုင်ဆိုင်ရာအရာဒီနောက်ထပ်ရွေးကောက်ပွဲလုပ်တာဟာဒါလုံးဝလက်ခံမှုမသိမှုဆိုပြီးတော့ဒါဒီရွေးကောက်ပွဲကိုဆန့်ကျင်ဖို့ဟိုပြောနေဆိုနေကြတာတွေလည်းကျွန်တော်တို့ကြားရပါတယ်ဆိုတော့အဲ့ဒီအနေထားမှာတော့ဟိုကျွန်တော်ထင်တယ်ရွေးကောက်ပွဲကိုဆက်ပြီးတော့တွန်းလို့ရှိရင်တော့ဟိုတင်းမှန်မှုတွေနောက်တစ်ခုကကျတော့ပို့ပြီးတော့အကြမ်းဖက်မှုတွေဒီကြားထဲမှာကျွန်တော်တို့ဟိုပို့ပြီးတော့တွေးရအောင်မယ်လို့တော့ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့အဲ့ဒီနိုင်ငံတကာကသူတို့ကိုအလုံးအလောက်အကူအညီပံ့ပိုးမှုရှိပါသလားအဲ့ဒါရောအားရစရာတောင်းရလာရော
အခုလက်တလုံးမှာတော့ဒီအမေရိကန်ကဒီ NDAA ဆိုတဲ့ဒီကာကွယ်ရေးဥပဒေတရားထွက်လာတာပေါ့လေထွက်လာတော့လေတချို့ဒီမိုကရေစီထောက်ရှားမှုတွေကိုပံ့ပိုးမယ်ဆိုတဲ့သဘောတရားတွေ့ပါတယ်ဒါပေမဲ့ကျွန်တော်တော့စိတ်မမျှော်လင့်ပါဘူးခင်ဗျဆိုတော့နောက်တစ်ခုတိုက်ခိုက်နေဘက်ကကျတော့ရွေးကောက်ပွဲကိုမထောက်ခံဘူးဆန့်ကျင်တယ်အဲ့တော့နိုင်ငံတကာဘက်ကရောတချို့အင်ဂျင်နီယာနိုင်ငံတွေအရမေကောထုတ်တာကအဲ့ဒါဆိုရင်ကျွန်တော်တို့ရဲ့ alternative for တော့အခြားရွေးစင်စရာတခုဘာပြနိုင်မလဲပေါ့ဆိုတော့အဲ့ဒါကလည်းကျွန်တော်တို့ဘက်မှာတော့သိရှင်းရှင်းလင်းလင်းမတွေ့ရသေးပါဘူးခင်ဗျအ
ာရှမှာလည်းဥက္ကဋ္ဌပြောင်းတော့အင်ဂျင်နီယာရောလေတံခတ်တင်းတင်းစပြောတာကိုတွေ့ရပါတယ်ဆိုတော့သူကတော့ဘလောက်များလုံနိုင်မယ်ထင်ပါလဲဒီကိစ္စနဲ့ပတ်သက်ပြီးတော့မြမအရေးစစ်တိုးအောင်ဘယ်နည်းနဲ့များသူအဖြေချလာနိုင်ကြရှိပါသလဲ
ဟုတ်ကဲ့ဟိုပြီးခဲ့တဲ့ဒီအာဆီယံထိပ်သီးအစည်းအဝေးမှာတော့ပြောလာတာတော့ဟိုပို့ပြီးတော့လက်တွေ့ကြတဲ့နောက်တစ်ခါ measurable ပေါ့နော်တိုင်းတာလို့ရနိုင်တဲ့ဟိုလုပ်ငန်းစဉ်တွေအကောင့်တွေပေါ်သွားမယ်လို့တော့ပြောပါတယ်ဆိုတော့ဒါပေမဲ့လည်းအဲ့ဒါနဲ့ပတ်သက်လို့အသေးစိတ်အချက်လက်တွေတော့မတွေ့ရသေးပါဘူးဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့အပြင်မှာဆွေးနွေးရသလောက်ဆိုရင်လည်းမြမအရေးကဒီနိုင်ငံတကာပေါ့အထူးသဖြင့်အာဆီယံအတွက်ကပြောမယ်ဆိုလို့ရှိရင် a loss cost လို့ဖြစ်နေတယ်အားဆိုင်ဘလောက်ပဲအားဆိုင်ရှေ့သိမ့်မတိုးတဲ့ကိစ္စမျိုးလို့ မြင်ရတယ်။နောက်တစ်ခါကျတော့အင်ဒိုနီးရှားအတွက်ကအရှိတီမောကအဖွဲ့ဝင်ဈေးဖြစ်လာတော့အဲ့ဒီကိစ္စကိုသူကပုံဩရင်တော့အမှတ်ပူရစရာရှိတယ်။မြန်မာကိစ္စကတော့အမှတ်ရနေစရာရှိတယ်လို့ဒါဟိုလက်တွေ့သုံးစားကြတဲ့သူတွေလည်းရှိပါလေခင်ဗျ။
ဟုတ်တယ်သူကလည်းပဲအာဆီယံကမြန်မာနိုင်ငံကိုစေတနာထားပြီးတော့ဒီပြဿနာပြည်လဲရေးဆိုတာတဲ့မင်းတို့အဖွဲ့တွေကလူတို့မင်းတို့မပြောနိုင်ဘူးလားဆိုပြီးတော့သိခါကြနေရကိုသိခါဆယုံလောက်ပဲလုပ်ဖို့ကြိုးစားနေလို့လဲသုံးသပ်ကြပါတယ်အဲ့ဒါကမန္တရာကောင်းသူကြီ
းဟုတ်ပါတယ်တခုကလည်းခုနရွေးကောက်ပွဲကိစ္စနဲ့ပြန်ချိတ်ရရင်တော့ဒီအာဆီယံအနေနဲ့ဒီရွေးကောက်ပွဲကိုတတ်နိုင်သလောက်သူတို့ဟုတ်ဖိအားပေးမယ်တွန်းမယ်ဆိုတာမျိုးတော့ရှိပါတယ်တစ်ဖက်ကလည်းရွေးကောက်ပွဲပြီးသွားတဲ့အခါမှာဘာခေါမလဲပေါ်လာတဲ့အစိုးရကိုကဲအချင်းနေသစ်တရတော့ပြောင်းသွားပြီကဲလက်ခံလိုက်ကြပါစို့ရဲ့ဆိုတော့ပုံစံမျိုးလည်းရှိနိုင်ပါတယ်ဆိုတော့အဲ့ဒါကလည်းစိုးရိမ်စရာကောင်းတယ်ဘာဖြစ်လို့လဲဆိုတော့လာမယ့်9နှစ်ကအဲ့လိုနဲ့ချုပ်မိသွားမယ့်အနေအထားမျိုးဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီကုန်းထွားရင်တော့မြန်မာပြည်သူတွေခံစားနေရတဲ့ဒုက္ခသံတရာကတော့အတော်ကြာရှစ်ဆက်နေအောင်မယ်ဆိုတဲ့သဘောလားခင်ဗျာ
ဟုတ်ကဲ့ရွေးကောက်ပွဲကတော့ကျွန်တော်ထင်တယ်တခုတီးတော့ထွက်လန်းဆိုတာမျိုးတော့မဖြစ်နိုင်ပါဘူးဆိုတော့နောက်တစ်ခုကကြတော့လေဟိုကျွန်တော်တို့ရွေးကောက်ပွဲတွေကဟိုလိုအပ်ပါတယ်ဒီမိုကရေစီအတွက်ပေါ့နော်ဒါပေမဲ့ဒီရွေးကောက်ပွဲမတိုင်ခင်မှာ political pact ပေါ့နိုင်ငံရေးအရဒီအားအစုတွေကြားထဲမှာကြည်လည်သဘောတူမှုတခုခုပြီးတော့မှဆက်ဆက်သွားရင်တော့ပိုကောင်းမယ်လို့ထင်ပါတယ်
ရွေးကောက်ပွဲကြောင့်ပြဿနာပြေလည်မလားပိုဆိုမလားဆိုတဲ့ကောင်းစင်နဲ့ဦးကျော်ဆန္ဒကမြန်မာအရေးသုံးသက်ချက်မှာတင်ပြသွားခဲ့တာပါရှင်။မကြာခင်မှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့အားကစားကဏ္ဍကိုထုတ်လွှင့်သွားဖို့ရှိပါတယ
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ်Tancom 62 Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ VOA မြန်မာပိုင်းအစီအစဉ်ကနေကြာရပနေ့နေ့မနက်ခင်းထုတ်လွှင့်ချက်တကူနာဆင်းနေရတာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။ VOA ကထုတ်လွှင့်ပေးနေတဲ့ကြာမာရေးသိပ္ပံနဲ့ဤပညာအမျိုးသမီးဘလော့ဂါတွေပြောသည်များမြန်မာအရေးသုံးသပ်ချက်စတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုစားသားနဲ့လည်းဖတ်ရှုနိုင်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍအားကစားကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ကာတာကဘာဖလာဘောလုံးပွဲမှာအာဂျင်တီးနားအသင်းကဖိုင်နယ်တက်သွားတဲ့အချိန်မှာတီးပြိုင်ပွဲမှာပိုဆွဲမယ်လို့ကြွမ်းကျင်သူတွေကအတော်များများတစ်ပေးခဲ့ကြတဲ့ဘရာဇီးလ်အသင်းကတော့ควอเตอร์ဖိုင်နယ်ရှုံးပြီးတော့ပြိုင်ပွဲကနေထွက်လာရပါတယ်။နာမည်ကြီးဘရာဇီးလ်အသင်းဘာရင်မားပြီးတော့အပကြောင့်ရှုံးနေခဲ့တာပါလဲ။ဘောလုံးဝေဖန်သုံးသပ်သူတွေရဲ့အမြင်တွေကိုစူးစီးပြီးတော့ဒီတစ်ပတ်အားကစားကဏ္ဍမှာကိုရနိုင်ကတင်ပြထားပါတယ်ရှင်။
အာဒါနိုင်ငံမှာကျင်းပတဲ့2022ကမ္ဘာဖလားဘောလုံးပွဲကတော့အခုဆိုရင်နောက်ဆုံးဆင့်ကိုရောက်လာနေပြီးတော့တိုင်ပွဲပြီးဖို့ရပိုင်မဲ့လို့ပါတော့တယ်ဒီကမ္ဘာဖလားဟာအစောပိုင်းမှာကတည်းကမျောလင့်မထားတာတွေအတော်များများဖြစ်ခဲ့ပြီးတော့ဒီထဲကအားအသင့်ကြအကောင်းဆုံးကတော့မော်ရိုကိုအသင်းနဲ့ဘရာဇီးလ်အသင်းတို့ပဲဖြစ်တယ်လို့ပြောရမှာပါအလုံးသိကြတဲ့အတိုင်းပဲဒီနေ့ကာတာကမ္ဘာဖလားဘောလုံးပွဲမှာပုံစံပေါ်ရေပန်းအစားဆုံးကတော့ဘရာဇီးလ်အသင်းဖြစ်ပြီးတော့ဘောလုံးကျွမ်းကျင်သူတွေနဲ့ဝေဖန်သုံးသပ်သူတွေအတော်များများကပုံစံပေါ်တစ်ပေးခဲ့ကြတာပါဒါပေမဲ့ဘရာဇီးလ်အသင်းဟာ quarter final မှာခရိုအေးရှားအသင်းကိုပယ်နယ်တီနဲ့ရှုံးပြီးတော့ပြိုင်ပွဲကနေထွက်လိုက်ရပါတယ်ဒါကြောင့်ကမ္ဘာဖလားကို6ချိန်ပုံစံပေါ်ဘရာဇီးလ်အသင်းရဲ့စိတ်ကူးအိမ်မက်တွေလည်းဒီ quarter အဆင့်မှာပဲပြတ်ပြဲသွားခဲ့ပါတယ်ဆိုတော့ပုံစံပေါ်ရေပန်းအစားဆုံးဘရာဇီးလ်အသင်းဘာကြောင့်အခုလိုရှုံးသွားတာပါလဲဆောဂါဖိုလိုဂျာနဲ့အိဒါချုပ်ကိုကြော်မြွန်ကတော့ဘရာဇီးလ်အသင်းပြိုင်ပွဲကနေထွက်လိုက်ရတာနဲ့ပတ်သက်ပြီးတော့
Brazil thing ma lo chong daw le so Brazil ye twa di ai ne ya ka za daw ye pwe ma ai Croatia ne pwe ma Brazil ya tu ye ho yin daw movement ni bo ya ho bo lo ju sha mu ni di passe movement ni ya yan ho ni daw a chan aw mi ya ho pa ma wa ka daw ni de ku ye bo Brazil ye di movement ni ya ni daw le a Croatia ye atin wen atin kat de tu lo ma chaw daw nai bu naw de khu a dutiya bai ma ไอ้ลิเบียดิดิมาราอีเลยสิเออดูก้องนี่ทุบไปเลยว่าจ่องเลยတော့မသိဘူးအကျွန်တော်စဉ်းစားလိုက်တယ်အပန်နတီကျင့်တော့လို့ကျင့်ထားတဲ့သူတွေကိုများထည့်တွင်းလာတော့ဘာဟုတ်ဘူးအဲ့ဒါလည်းမဟုတ်အဲ့လူတွေကပဲပြနေတယ်လို့အဲ့လိုမျိုးတွေဖြစ်ပေါ်တယ်ဘရာဇီးတင်းကကျွန်တော်အထင်လိเบียပိုင်းအားနေတော့တယ်လို့ထင်တယ်ဟိုတကယ်ဆိုရင်ခရိုရှားလို့အတင်းမျိုးကိုသူတာလေးကြော်ပြနေတာဒီမှာဥဆောင်ကိုရပြီးတော့မှသ မယ်လို့ဆိုတော့ကံကြမ္မာအရောက်ကဟိုအားနေတော့သူညပြအရောက်ပါလေအားနေတော့ညပြကျွန်တော်အပြစ်တင်ရပါတော့ပဲ
1990ကမ္ဘာဖလားမှာအနောက်ဂျာမနီအသင်းနဲ့အတူဘူးဆွဲခဲ့တဲ့ဂျာမနီဂန်ဝင်တိုက်စစ်မှူးဟောင်းယဂန်ကလင်းစွန်ကတော့ပွဲပြီးကနီကိုပေးလိုက်ရတာကဘရာဇီးအသင်းကိုစိတ်သက်ပိုင်းဆိုင်ရာအကြီးအကျယ်ထိခိုက်စေပြီးတော့ပယ်နယ်တီကန်တဲ့နေရာမှာလည်းအဲ့ဒီတက်ရောက်မှုတွေရှိခဲ့ပြီးတော့ဘရာဇီးအသင်းဟာလည်းအမားတွေလုပ်ခဲ့တယ်လို့ပြောပါတယ
် and I think another little piece of the puzzle maybe for Brazil was nowadays put your best shooter at first
ဘရာဇီးအတွက်နောက်တစ်ခုကတော့အခုနောက်ပိုင်းပယ်နယ်တီကန်ရတဲ့အခါမှာအကောင်းဆုံးကန်နိုင်တဲ့သူကိုအရင်ဦးဆုံးပေးကန်တာပါလွန်ခဲ့တဲ့10နှစ်15နှစ်အတွင်းမှာအသင်းတွေကအဲ့ဒီလိုလှုပ်လာကြပါတယ်ကျွန်တော်တို့ဂျာမနီအသင်းဆိုရင်လည်းပယ်နယ်တီကန်တာအကောင်းဆုံးလူကိုအရင်ဦးဆုံးပေးကန်ပါတယ်အဲ့ဒီလိုပေးကန်ပြီးကိုကဂိုးတွေအရင်တွင်းထားလိုက်တယ်ဆိုရင်တစ်ဖက်ကဖိအားဖြစ်သွားပြီးတော့ကိုကရှေ့ကနေအသာစီးနဲ့ကစားနိုင်ပြီးနောက်တော့မှတဖြည်းဖြည်းအစင်လိုက်ကန်ခိုင်းတာပါဒါကလည်းနောက်အချက်တစ်ချက်ပ
ါခွေးရှားတင်းကို quarter final မှာရှုံပြီးပြိုင်ပွဲကနေထွက်လိုက်ရတာကဘရာဇီးအတွက်လည်းအကြီးအကျယ်အရှက်ရစရာကိစ္စဖြစ်တယ်လို့ဦးကျော်မျိုးရံကတော့မြင်ပါတယ
်ဘရာဇီးတော့ဒီလောက်ခံစစ်ကောင်းတယ်တော့ကျွန်တော်တော့ဘရာဇီးချန်ပီယံဖြစ်မယ်လို့တော့ထင်ခဲ့တာပေါ့ဟိုခံစစ်ကောင်းတယ်တိုက်စစ်ကလည်းကောင်းတယ် movement လည်းကောင်းတယ်အသင်းစိတ်ဓာတ်လည်းကောင်းတယ်ဟာဟိုဘယ်လိုပြောလဲသူတို့ရဲ့စေယုံတက်နေရတဲ့ PC ကြီးအတွက်တော့မှသူတို့ကအောင်ပွဲတွေအခမ်းအကြီးအကျယ်တွေခံကြရတယ်ဆိုတော့ဝေဖန်ရေးဆရာတွေကတော့ဘောလုံးဝေဖန်ရေးသုံးသက်သူတွေကတော့မှဘောစေးရဲ့အောင်ပွဲခံမှုကိုဝေဖန်ခဲ့ကြတယ်အဲ့ဒါဘရာဇီးကအဲ့ဒါကတော့ဟိုအရန်ဟိုအဆက်ရစရာဖြစ်သွားတော့ဗျာကိုရီးယားကိုရှုံးနေတော့သူတို့ကဟိုတောင်ကိုရီးယားရဲ့ဘက်မှာကျတော့အကြီးအကျယ်အောင်ပွဲခံကြရပါပြီတော့ဒီဘွာကြောင့်မှကိုရီးယားကိုကြောင့်မှရှုံးနေဆိုတော့အဆက်ရစရာပါ
ဘရာဇီးအသင်း quarter final ကနေထွက်လိုက်ရတဲ့အတွက်ဘရာဇီးနီးပြတေတီလဲနီးပြဖြစ်ကနေထွက်မယ်လို့ခရိုအေးရှားနဲ့ပွဲပြီးသတင်းစာရှင်းလင်းပွဲမှာထင်ညာလိုက်ပါတယ်တေတီနီးပြကနေထွက်တော့မယ်လို့ထင်ညာလိုက်တာကြောင့်ဘရာဇီးအသင်းအနေနဲ့နီးပြတဲ့တယောက်ကိုခန့်မှာဖြစ်ပါတယ်ဆိုတော့ဘရာဇီးနီးပြတဲ့ဘသူဖြစ်လာမှာပါလဲဒါမဲ့ဒီတစ်ချိန်မှာထူးဆန်းတာကတော့မန်စီးတီးနီးပြဂွာဒီယိုလာရီယယ်မက်ဒရစ်နီးပြအန်ဂျယ်လော့တီရိုမာနီးပြမော်ရီညိုတို့လည်းဖြစ်လာနိုင်တယ်ဆိုပြီးတော့လည်းသတင်းတွေထွက်နေပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဘရာဇီးသင်းရဲ့ကံဝင်တိုက်စစ်မှုကြီးရော်နောဒိုရဲ့သဘောထားကရောဘယ်လိုပါလဲ
I think those names are incredible so I would love to see names like Guardiola Ancelotti
ဒီနီးပြတွေကတော့တကယ်ကိုမယုံနိုင်လောက်အောင်ကောင်းတဲ့နီးပြတွေပါကျွန်တော်အနေနဲ့ကတော့ Guardiola တို့ Ancelotti တို့ Mourinho တို့ဘရာဇီးနီးပြဖြစ်လာတာကိုမြင်မြင်ပါလေ။ဒါပေမဲ့ရွေးတာကတော့ကျွန်တော်ရွေးတာမဟုတ်ပါဘူး။အဲ့တော့လာမယ့်ရက်တွေအတွင်းဘာဖြစ်မလဲဆိုတာကြည့်ကြတာပေါ့ဗျာ
။ဒီထဲမှာမန်စီးတီးနီးပြဂွာဒီယိုလာကတော့ဘောလုံးကိုကင်ပီတိုက်စစ်ဦးစားပေးတဲ့သူ့ရဲ့ကစားဟန်ကြောင့်ဘရာဇီးအသင်းနဲ့အကိုက်ဆုံးဖြစ်တယ်လို့သုံးသပ်နေကြပြီးတော့တကယ်လို့မန်စီးတီးအသင်းသာချန်ပီယံလိဖလားကိုဒီနှစ်မှာရခဲ့တယ်ဆိုရင်ဂွာဒီယိုလာဖြစ်လာနိုင်တယ်ဆိုပြီးတော့ဘောလုံးဝေဖန်သူတွေကလည်းခမန်းတာတွေရှိနေပါတယ်။အမေလေဂွာဒီယိုလာအနေနဲ့သူ့ရဲ့မိခင်နိုင်ငံစပိန်ကိုကြော်ပြီးဘရာဇီးနီးပြလှုပ်ဖို့စဉ်းစားပါမလားဆိုတာကလည်းတစ်ဖက်ကနေထည့်စဉ်းစားမယ်အချက်တစ်ခုလို့ဆိုရမှာဖြစ်ပါတယ်ခင်ဗျာဒီနေ့မှာပဲမော်ရိုကိုကိုရှုံးခဲ့တဲ့စပိန်အသင်းကတော့နီးပြလူးအန်ရီကေကိုနီးပြဖြစ်ကနေထုတ်ပယ်လိုက်ပြီးတော့သူ့နေရာမှာ Spain အသက်21နှစ်အောက်အသင်းရဲ့နီးပြ Luis de la Fuente ကိုနီးပြဖြစ်နေခန့်လိုက်ပါတယ် Spain အသင်းဟာကာတာကမ္ဘာဖလားမှာ Morocco အသင်းကိုဒုတိယဆင့်ရှုံးထွက်မှာ penalty နဲ့ရှုံးပြီးပြိုင်ပွဲကနေထွက်လာရတာကြောင့်နီးပြ Enrique နဲ့လမ်းခွဲပြီးတော့လူငယ်နီးပြ de la Fuente ကိုခန့်လိုက်တာပါအသက်62နှစ်ရှိဖြစ်တဲ့ de la Fuente ဟာကလပ်သင်းပြိုင်ပွဲတွေမှာအသင်းကြီးတွေကိုကင်ခဲ့တဲ့အတွေ့အကြုံမရှိဘူးလို့ဘောလုံးပန်သူတွေကဝေဖန်နေကြပေမဲ့သူကတော့ Spain ဘောလုံးလောကရဲ့လက်ရှိအခြေအနေနဲ့အနာဂတ်ကိုအသိဆုံးကတော့သူကိုယ်တိုင်ပဲဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ဒီ2022ကာတာကမ္ဘာဖလားကတော့ဒီဇင်ဘာ17ရက်နေ့မှာပြီးဆုံးတော့မှာပါဖိုင်နယ်ကတော့ကာတာနိုင်ငံဒိုဟာမြို့ကပရိသတ်8000ကျော်ဆက်တဲ့လူဆိုးအားကစားကွန်ကြီးမှာကစားကြမှာဖြစ်ပြီးတော့နောက်ထပ်ရောဘလို့မထင်မှတ်တာတွေဖြစ်လာအောင်လဲဆိုတာကတော့ရေခုံစိတ်လို့ရှားသွားနေပဲဆက်ပြီးတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ
ကနာကိုထုတ်လင်းခဲ့တာပါရှင်VOA မြန်မာပိုင်းရဲ့ကြာတာပတင်းနေ့မနက်ခင်းစီစဉ်တွေကို line တို့မီတာ3049နဲ့ line မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုတော့ခင်မျိုးသက်ပြောပြပေးပါအောင်ရှင်
။ Ukraine ပစ္စည်းပါ waiting drone 73ခုကို Ukraine လေကြောင်းရန်ကာကွယ်ရေးစနစ်နဲ့ဂျမ်းဖြတ်ပစ်ချခဲ့ပြီးတော့ Russia ရဲ့တိုက်ခိုက်မှုကိုဟန်တားနိုင်ပေမဲ့အပျက်စီးအပိုင်းဆိုင်တွေကြောင့်အဆောက်အဦ5ခုထိခိုက်ပျက်စီးရတယ်လို့ Ukraine တာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ခိုက်မှုကြောင့် Kiev မြို့လည်ကောင်ရက်ွက်မှာပောက်ကွဲမှုဖြစ်ပွားခဲ့ကြောင်းနဲ့အသေးပြောက်တော့မရှိပါဘူးလို့မြို့တော်ဝင်ကပြောပါတယ်။ဥရောပပါလီမန်ကနေချိန်မြင့်တဲ့ Sakharov လူခွင့်ရေးဆုကို Russia ရဲ့ကျူးကျော်စစ်မှာရဲရဲရင်ရင်ရင်ဆိုင်နေကြတဲ့သူတွေဖြစ်တဲ့ Ukraine ပြည်သူတွေကိုပေးအပ်လိုက်တာပါ။ Ukraine ကိုယ်စားလှယ်ဟာဗိုလ်တပ်ဖူးနဲ့အခမ်းအနားမှာတက်ရောက်ပြီးတော့လက်ခံရယူခဲ့ကြတာဖြစ်ပါတယ်။ဥရောပရဲ့အမြင့်ဆုံးလူခွင့်ရေးဆုကိုတချိန်ကဆိုဗီယက်ယူနီယံမှာလူခွင့်ရေးအတွက်လှုပ်ရှားခဲ့တဲ့ယူပဗေဒပညာရှင် Andrei Sakharov ကိုဂုဏ်ပြုတဲ့အနေနဲ့ဥရောပပါလီမန်က1988ကစပြီးတော့လူခွင့်ရေးနဲ့အခြေခံလွတ်လပ်ခွင့်အတွက်ကြိုးပမ်းသူတွေကိုချီးမြှင့်လာခဲ့တာလည်းဖြစ်ပါတယ်။အီရန်မှာအစိုးရဆန့်ကျင်ဆန္ဒပြမှုတွေကိုထိန်းချုပ်နှံအောင်စ조사တဲ့အနေနဲ့ဆန္ဒပြသူ2000လောက်ကိုကြိုးပေးကွပ်မြေဖို့အတွက်လုပ်နေတဲ့အထက်မှာ Rap Assurory ဆရာဝန်နဲ့ဘောလုံးသမားတွေပါပါနေတယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကအသက်23နှစ်ပဲရှိသေးတဲ့လူငယ်နှစ်ဦးဖြစ်တဲ့ Motion Sherika နဲ့ Majid Reza Ranavab တို့ကိုဆန္ဒပြမှုနဲ့ပထမဆုံးကြိုးပေးပြီးကွပ်မြေခဲ့တဲ့အတွက်လူလူကဒေါသထွက်ခဲ့ကြပါတယ်။အထူးသဖြင့် Ranavab ကိုထောင်ထဲမှာမဟုတ်ဘဲနဲ့လူမြင်ကွင်းမှာကရင်ကားပေါ်မှာကျိုးပေးပြီးတော့ကွက်မြက်ခဲ့တာလည်းဖြစ်ပါတယ်ဒီလိုကျိုးပေးကွက်မြက်မှုတွေနိုင်ငံတကာကလည်းပြင်းပြင်းထန်ထန်အရေးမြူရန်နောက်ထပ်ဆက်ပြီးဖြစ်လာနိုင်တယ်လို့လည်းနော်ဝေးခြေဆိုင်အီရန်လူခွင့်ရေးအဖွဲ့အကြီးကမာမုတ်အာရမီမော်ဂါဒမ်ကသတိပေးပြောကြားလိုက်ပါတယ်အလားတူအပြစ်ဒဏ်အစီရင်ချက်ချခံထားရသူကတရာစင်ကျော်ကျော်လောက်အီရန်မှာရှိနေတာလည်းဖြစ်ပါတယ်ကာတာနိုင်ငံမှာဗိုလ်တပ်ဖူးနေကကျင်းပတဲ့ကမ္ဘာဖလားအကျိုးဘောလုံးပွဲမှာပြင်းထန်တဲ့ကမော်ရိုကိုအသင်းကို2-0မရှိနဲ့အနိုင်ရပြီးတော့နောက်ဆုံးဘောလုံးပွဲကိုတက်သွားပါပြီ။ဗိုလ်တပ်ဖူးနေဒီအကျိုးဘောလုံးပွဲကိုပြင်းထန်သမရအီမန်နျူအယ်မက်ခရွန်ကိုယ်တိုင်လာရောက်အားပေးခဲ့တာလည်းဖြစ်ပါတယ်။အခုကမ္ဘာဖလားဘောလုံးပွဲအကျိုးဘောလုံးပွဲအထိတက်လာတဲ့အာဖရိကတိုက်ပထမဆုံးအသင်းဖြစ်တဲ့မော်ရိုကိုကလက်ရှိချန်ပီယံပြင်းထန်တဲ့ကိုရှုံးသွားတဲ့အတွက်အကျိုးဘောလုံးပွဲမှာအာဂျင်တီးနားကိုရှုံးတဲ့ခရိုအေးရှားနဲ့စနေနေ့မှာတက်ပြတ်နေရလူရမှာလည်းဖြစ်ပါတယ်။
တရင်အချင်းချက်ကိုတော့ခင်မျိုးသက်ကြင်ညာခဲ့တာပါရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရင်မူကကိုရဲမွန်ဖြစ်ပြီး engineer တွေကတော့ Jimmy Cook နဲ့ Jonathan Walker တို့ဖြစ်ပါတယ် POA မြန်မာပိုင်းရဲ့ဒီကနေ့မနေ့ဖက်6နာရီနဲ့9နာရီအစီအစဉ်တွေကို line တိုမီတာ30နဲ့ line တိုမီတာ49နဲ့ line လာမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လမ်းပါစေ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနားလာပါ
This program has come to you from the Voice of America, Washington.